Welcome to the Voice of America in Burmese.
မင်္ဂလာနေ့စမတော်တာရှင်များရှင် View American တက်ကနေ2024ခုနှစ်ဇူလိုင်လ2ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေထိုင်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် View Radio အစီအစဉ်တွေကို Live 2 meter 32 52တို့ပြင် Live Lab meter 190တို့ကနေတိုင်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မအလီမာကအစီအစဉ်မှုဖြစ်တောင်းဝန်ယူတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာညချမ်းမာတော်တာရှင်များရှင်ကျမခင်လေးပါဒီညတဲ့ထိတ်တဲရောက်သတင်းတွေကိုအလိမ္မာနဲ့တူပြပြပေးသွားဖို့ရှိပါတယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ထရန့်ပေါ်တရားဆွဲဆိုထားတာတွေကင်းလွတ်ခွင့်ရှိတယ်လို့အမေရိကန်တရားရင်ကျုကအမိန့်ချမှတ်လိုက်ပါတယ်မြန်မာစစ်ကောင်စီရဲ့အရေးယူမှုကြောင့်ထိုင်းကွန်ဒိုဈေးကွက်ထိခိုက်ခဲ့ရပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပိပုတ်ချက်တွေကိုတင်ဆက်ပေးသွားပါမယ်အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေကြောင့်အရသာသေဆုံးမှုတွေတွေ့လာနေပါတယ်
စီရင်ရဆိုရင်တော့ဒီတပတ်တာအတွင်းမှာဒီရဲသားက25ကျော်ကျော်တေဆုံးပြီးတော့မှ30ကျော်ကထိခိုက်ဒဏ်ရာရတယ်အတုခတဲ့တောင်းကျော်ကျော်တော့ဒဏ်ရာရစုခါပဲ
တမ်းမျိုးသားလူမျိုးရေးတမတော် DNLA ရဲ့ပြန်ကြားရေးတာဝန်ခံလွေးရည်ဦးပြောပြသွားတာပါဒီကြောင့်တရင်ပြည်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းတွေအတူပြပရောက်မီဒီယာတွေနှိမ်နင်းမဲ့စစ်ကောင်စီဘော်သုံးသက်သူအမြင်တချို့အပါအဝင်ပုဂ္ဂလိကဗန်တွေကိုအရေးယူမဲ့စစ်ကောင်စီအစီအစဉ်ဘော်သုံးသက်ချက်နဲ့ကစင်မီနယ်ဘက်ကရေးပေးဒုက္ခသည်တွေအရေးပေါ်အကူအညီလိုအပ်နေတာဒီလိုနောက်ဆုံးရသတင်းပြပချက်တွေကိုတင်ဆက်ပေးမှာပါဒါရီနဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်ဒါရီကိုမတင်ဆက်ပေးခင်မှာအခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မက်ခလင်းနဲ့တူပြောပြပေးသွားမှာပါရှင
်။ဂါဇာကမ်းမြောင်တောင်ပိုင်းမှာအစ္စရေးတပ်ဖွဲ့တွေကဒီကနေ့တိုက်ခိုက်မှုတွေလုပ်ခဲ့ပြီးတော့ပါလက်စတိုင်းကျမ်းမာအရာရှိတွေကတော့လူ၈ဦးသေဆုံးခဲ့တယ်လို့ပြောပါရယ်။အစ္စရေးကတိုက်ခိုက်ခဲ့တဲ့အထိမှာမနေ့တုန်းကအရက်သားတွေဘေးလွတ်ရာပြောင်းရွှေ့ဖို့ပြောခဲ့တဲ့ခန်ယူနစ်စ်ဒေသလည်းပါဝင်ပါရယ်။အစ္စရေးကိုစစ်သွေးကြွတွေက Rocket အစင်း20နဲ့ပြစ်ခတ်ခဲ့တဲ့ခန်ယူနစ်ကိုညဘက်၄ချောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပဲပြောပါရယ်။အစ္စရေးလီတက်ရာဖာမြို့တောင်ဘက်ပိုင်းကိုပိတ်မထားတိုက်ခိုက်နေစဉ်မှာပဲမြေပြင်တပ်ဖွဲ့တွေကတော့ဂါဇာအလယ်ပိုင်းကိုပိတ်မထားတိုက်ခိုက်နေတာပါ။ကုလသမဂ္ဂအတွေးမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောရေးဆိုခွင့်ရှိသူကတော့အစ္စရေးအနေနဲ့ခန်ယူနစ်မှာအရက်သားတွေဘေးကင်းရေးကိုပို့ပြီးတော့အလေးထားလှုပ်ဆောင်တင်တယ်လို့တနင်္လာနေ့ကပြောထားပါတယ်ရှင်။
ယူကရိန်းရဲ့လုံခြုံရေးအတွက်အမေရိကန်ကထောက်ခံကြောင်းပြသတဲ့အနေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာဒီကနေ့ဇူလိုင်လ2ရက်နေ့မှာယူကရိန်းကာကွယ်ရေးဝန်ကြီး Rustam Umerov နဲ့တွေ့ဆုံဖို့ရှိကြောင်းပန်တဂွန်အမေရိကန်စစ်ထဏာချုပ်ကပြောပါရယ်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခတ်တဲ့စစ်ပွဲအရေးကိစ္စကိုထိတ်တန့်ဦးစားပေးဆွေးနွေးကြဖို့ရှိတဲ့နေတိုးမဟာမိတ်အဖွဲ့ထိပ်သီးစည်းဝေးပွဲကိုအမေရိကန်ကအရှင်အဖြစ်လက်ခံမကျင်းပခင်မှာတပတ်အလိုမှာဝင်းဂျီအော့စတန်ကယူကရိန်းကာကွယ်ရေးဝန်ကြီးနဲ့တွေ့ဆုံတာဖြစ်ပါတယ်ဝင်းဂျီအော့စတန်နဲ့ယူကရိန်းကာကွယ်ရေးဝန်ကြီးတို့နှစ်ဦးဟာဒေသတွင်းလုံခြုံရေးကိစ္စရပ်တွေနဲ့အမေရိကန်နဲ့ယူကရိန်းအကြားကာကွယ်ရေးဆိုင်ရာကိစ္စတွေမှာပိုအားကောင်းတဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ရေးတို့အပါအဝင်နိုင်ငံအကျိုးကာကွယ်ရေးဆိုင်ရာကိစ္စရပ်တွေပူးပေါင်းဆောင်ရွက်ရေးတို့ကိုဆွေးနွေးကြမှာဖြစ်ကြောင်းပင်တဂွန်လက်ထောက်ပြောခွင့်ရကသတင်းတောက်တွေကိုမနေ့တနင်္လာနေ့မှာပြောကြားခဲ့ပါတယ်ရှင်
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်သမ္မတတာဝန်ယူခဲ့တဲ့အချိန်2020သမ္မတရွေးကောက်ပွဲရှုံးနိမ့်တာကိုပြောင်းလဲဖို့ကြိုးစားခဲ့တဲ့လုပ်ရည်တွေဟာတရားဝင်လုပ်ရည်တွေသာဖြစ်ခဲ့မယ်ဆိုရင်တရားစွဲဆိုတာကနေကင်းလွတ်ခွင့်ရှိတယ်လို့အမေရိကန်တရားရုံးချုပ်ကမနေ့ကပဲဆုံးဖြတ်လိုက်ပါတယ်။တကယ်လို့တရားဝင်မဟုတ်တဲ့လုပ်ရည်တွေဆိုရင်တော့တရားစွဲဆိုတာကိုကင်းလွတ်ခွင့်ပေးမှာမဟုတ်ဘူးလို့လည်းတရားရုံးကဆိုထားပါတယ်။ထရန့်ရဲ့လုပ်ရည်တွေဟာတရားဝင်နဲ့တရားမဝင်ဘူးဆိုတာကိုတော့အောက်တရားရုံးတွေကဆုံးဖြတ်ရမှာဖြစ်တယ်လို့တရားရုံးချုပ်ကဆုံးဖြတ်လိုက်တာပါ။သမ္မတဂျိုးဘိုင်နန်ကတော့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာသမ္မတတယောက်ကိုဥပဒေချိုးဖောက်ခွင့်ရှိတဲ့သဘောမျိုးခွင့်ပြုလိုက်တာဖြစ်နေတဲ့အတွက်နောက်မှာအန္တရာယ်ကြီးတဲ့အစဉ်လာတစ်ခုလို့ဖြစ်သွားနိုင်တယ်ဆိုပြီးတော့ဝေဖန်ပြောဆိုထားပါတယ်
။ This nation was founded on the principle that there are no kings in America. Each of us is equal before the law. No one.
ဘရင်ဆိုတာအမေရိကမှာမရှိဘူးဆိုတဲ့အခြေခံမှုနဲ့ဒီတိုင်းပြည်ကိုတည်ထောင်ထားတာပါလူတိုင်းဟာဥပဒေရှိမှမှအားလုံးတန်းတူပါပဲဥပဒေထက်မှဘယ်သူမှမရှိပါဘူးအမေရိကန်သမ္မတလည်းအတူတူပါပဲလို့သမ္မတဂျိုးဘိုင်နန်ကပြောသွားတာပါဒီလိုတရားရုံးချုပ်ကဆုံးဖြတ်လိုက်တဲ့အတွက် Republican Party ရဲ့သမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့ Trump ရဲ့အမှုတွေကိုလာမယ့်နိုဝင်ဘာ5ရက်သမ္မတရွေးကောက်ပွဲမတိုင်ခင်ကြားနာစစ်ဆေးနိုင်မှာမဟုတ်တော့ပါဘူး
ပြည်သူနိုင်ငံမှာလက်ရှိကျင်းပနေတဲ့ရွေးကောက်ပွဲတွေမှာလက်ရဆုံးပါတီအနိုင်ရသွားတဲ့အခြေမဆိုင်အောင်အာနာယသမရာအမနူရယ်မက်ခရွန်ရဲ့အလဲအလက်ဝါဒီနဲ့လက်ဝဲရိတ်ပါတီတို့ပူးပေါင်းကြိုးပမ်းနေကြစီမှာပဲဒီကနေ့ဟာလွှတ်တော်ဒုတိယအဆင့်ရွေးကောက်ပွဲတွေအတွက်ကိုယ်စားလှယ်လောင်းတွေနောက်ဆုံးအမည်စရင်တင်သွင်းရမယ်နေ့ဖြစ်ပါတယ်ပြီးခဲ့တဲ့လအတွင်းကျင်းပခဲ့တဲ့ဥရောပပါလီမန်ရွေးကောက်ပွဲတွေမှာသူ့ပါတီခွက်ခွက်လန်းရှုံးနိမ့်ခဲ့ပြီးတဲ့နောက်သမ္မတမက်ခရွန်ကရွေးကောက်ပွဲဆော့ကျင်းပဖို့ဆုံးဖြတ်ခဲ့တာကြောင့်ဂျွန်လ30ရက်တနင်္ဂနွေနေ့ကပြင်သစ်မှာပထမအကြော့လွတ်တော်ရွေးကောက်ပွဲတွေကျင်းပခဲ့တာပါဒါပေမဲ့သူမျှော်လင့်ထားသလိုဖြစ်မလာပဲအတိုက်အခံလက်ရဆွံ့ရောက် National Rally Party ကတနင်္ဂနွေနေ့ကကျင်းပတဲ့ပထမအကြော့ရွေးကောက်ပွဲမှာအသာစီးရနေပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညလို့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA ရဲ့အင်္ဂါညထိတ်တန့်ရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ယူတီကာမြို့မှာအသက်73နှစ်အရွယ်ကရင်လူငယ်တဦးသေဆုံးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်လို့ရဲတပ်ဖွဲ့ဝင်တွေကိုယ်ပေါ်မှာတက်ဆင်ထားတဲ့မှတ်တမ်းတင်ဗီဒီယိုကိုထုတ်ပြန်ခဲ့တာဟာပွင့်လင်းမြင်သာမှုရှိစေအတွက်ဖြစ်တယ်လို့ယူတီကာမြို့ရဲ့ရဲတပ်ဖွဲ့အကြီးအကဲမက်ဝီလျံစ်ကပြောပါတယ
် First the video you know we put out just to be transparent that what people take from it is going to be up to them
ပွင့်လင်းမြင်သာမှုရှိဖို့အတွက်ရည်ရွယ်ပြီးကျွန်တော်တို့ဗီဒီယိုကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါကိုလူတွေကဘယ်လိုထင်မြင်ယူဆတယ်ဆိုတာကတော့သူတို့နဲ့ပဲဆိုင်ပါတယ်။ကျွန်တော်အမြင်အရကတော့ရဲဘက်ကထုတ်ပြန်တဲ့ဗီဒီယိုမှတ်တမ်းတစ်ခုထပ်ပို့တဲ့အချက်အလက်တွေရှိတင်ပါတယ်။ဒါပေမဲ့ရဲတပ်ဖွဲ့အပေါ်မှာငိုကလေးကမကောင်းမြင်တဲ့အမြင်ရှိနေပြီလားဆိုတော့ဗီဒီယိုတွေတွေ့ရလဲလူတွေရဲ့ထင်မြင်ချက်ကိုပြောင်းလဲသွားစေမှာမဟုတ်ပါဘူးလို့ UTK မြို့ရဲ့ရဲတပ်ဖွဲ့အကြီးအကဲကပြောသွားတာပါပြီးခဲ့တဲ့ဇွန်လ28ရက်တောက်ကြနေညကရဲတပ်ဖွဲ့ဝင်တွေစစ်ဆေးနေစဉ်ပြစ်ခတ်မှုဖြစ်ရာကနေအမေရိကန်ရောက်ကရင်ဒုက္ခသည်မိသားစုက၈တန်းကျောင်းသားလေးညမွေတိတ်ဆုံးခဲ့တဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့နောက်တစ်နေ့မှာပဲရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲထုတ်ပြန်ခဲ့ပါတယ်ရှင်
ထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းဝယ်ယူသူမြန်မာနိုင်ငံသားတွေကိုစစ်ကောင်စီကအရေးယူနေတာကြောင့်ထိုင်းနိုင်ငံရဲ့ဒီနှစ်ဒုတိယဗန္ဒာရေး3လပတ်အတွင်းအယောင်ဈေးကွက်တိတိတသားထိခိုက်သွားတဲ့အကြောင်းထိုင်းလုံခြုံရေးကပြောပါရယ်ပြီးခဲ့တဲ့ဧပြီလအတွင်းထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းဝယ်ယူသူတွေကိုမြန်မာစစ်ကောင်စီကစတင်အရေးယူခဲ့တဲ့အချိန်နောက်ပိုင်းဘီလီယံနဲ့ချီတန်မိုးရှိတဲ့ကွန်ဒိုတွေအယောင်ရပ်ဆိုင်းနေခဲ့တဲ့အကြောင်းထိုင်းအနန္ဒဒေဗလော့ပ်မန့်ကွန်ဒိုအယောင်ဌာနအုပ်ချုပ်ရေးမှုကိုကိုကပြီးတော့ Bangkok Sports သတင်းစာကဖော်ပြခဲ့တာပါ။ထိုင်းနိုင်ငံကကွန်ဒိုတိုက်ခန်းဝယ်ယူတဲ့နိုင်ငံသားတွေထဲမှာတရုတ်နိုင်ငံပြီးရင်မြန်မာနိုင်ငံသားတွေဒုတိယအများဆုံးနေရာမှာရှိခဲ့တဲ့အကြောင်းထိုင်း OHM ရဲ့အယောင်ဝယ်စစ်တမ်းကောက်ခံသူတွေပြီးခဲ့တဲ့လပိုင်းတွေကထုတ်ပြန်ခဲ့တာပါ။2024ခုနှစ်ပထမ3လအတွင်းမြန်မာနိုင်ငံသားတွေထိုင်းကနေပြီးတော့ကွန်ဒိုဝယ်ယူတဲ့ပမာဏဟာထိုင်းဘတ်ငွေ 2.1 ဘီလီယံပို့ရှိပြီးတော့333ရာခိုင်နှုန်းတိုးလာခဲ့ပါတယ်။တရုတ်နိုင်ငံသားတွေကတော့ထိုင်းဘတ်ငွေ 9.36 ဘီလီယံပို့ဝယ်ယူပြီးတော့အများဆုံးဖြစ်ပေမဲ့အရင်နဲ့ဆိုင်ရင်800ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်ရှင်။
မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာရှိတဲ့မြစ်ကြီးနားနဲ့ဝိုင်းမော်ဖားကန်စတဲ့အနိုင်မိုင်းဒေသတွေမှာဒီရက်ပိုင်းရေလွှမ်းမှုရေကြီးတဲ့အတွက်ကြောင့်မို့လို့လူပေါင်းတောင်းတဲ့ချီဟာနေနေမှာပိတ်မိနေပြီးတော့လျှက်စင်တဲ့ဖုန်းလိုင်းတွေလည်းပြတ်တောက်သွားသလိုကယ်ဆယ်ရေးအတွက်လူဝင်ရမလုံလောက်မှုတွေလည်းဖြစ်နေပါဗျ။ဒီနေ့မနေ့အစောပိုင်းမှာတော့ရေပြန်ကျလာခဲ့ပြီးမြေလက်ရှိဘင်္ဂလားပင်လယ်အော်မှာတော့မုတ်တုံတွေကကောင်းနေတဲ့အတွက်နောက်ထပ်2ရက်အထိမိုးဆက်များနိုင်တာကြောင့်ကချင်နဲ့စကိုင်းတိုင်းအထက်ပိုင်းကပြည်သူတွေအနေနဲ့ဘေးကင်းတဲ့နေရာမှာနေထိုင်ကြဖို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်ရှင်။
အရာမကြီးမားတဲ့ထိပ်ဖူးတွေကိုတည်ဆောင်နိုင်တဲ့တာတိုပစ်ပဲထိန်တုံးကြီးကိုစမ်းသပ်ပစ်လွတ်ခဲ့ကြောင်းမြောက်ကိုရီးယားကပြောပါရတယ်။တနင်္လာနေ့ကစမ်းသပ်ပစ်လွတ်ခဲ့တဲ့ဟွာဆွန်ဖို 11DA 4.5 အမျိုးအစားပဲထိန်တုံးကြီးဟာအလေးချိန်အများဆုံးတင်ဆောင်ပြီးတော့တည်ငြိမ်မှုနဲ့တိကျမှန်ကန်မှုရှိမရှိဆိုတာကိုသိနိုင်အောင်စမ်းသပ်ပစ်လွတ်ခဲ့ခြင်းဖြစ်တယ်လို့အစိုးရပိုင်း KCN နေသတင်းမှာဒီကနေ့ဖော်ပြပါရတယ်။ဒါပေမဲ့အဲ့ဒီစမ်းသပ်ပစ်လွတ်မှုကိုဘယ်နေ့မှပြုလုပ်ခဲ့တဲ့ဆိုတာနဲ့တုံးကြီးဟာဘယ်နေရာကိုကျခဲ့တယ်ဆိုရာကတော့တည်င်းမှာဖော်ပြခဲ့ခြင်းမရှိပါဘူး။မြောက်ကိုရီးယားကပယ်ထိန်တက်ဒုံးကြီးနှစ်ခုစမ်းသပ်ပစ်လွတ်ခဲ့တာမှာတစ်ခုကပစ်လွတ်ပြီးတော့မကြခင်မှာပုံမှန်အတိုင်းပြန်တန်းသွားလာမှုမရှိဘဲမြို့တော်ပျုံရန်နဲ့မလန်းမကန်တနေရာကိုပြတ်ကျခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောကြားအပြီးနောက်တနေ့မှာပဲမြောက်ကိုရီးယားကဒုံးကြီးစမ်းသပ်ပစ်လွတ်တဲ့တည်င်းကိုဒီကနေ့ထုတ်ပြန်တာလည်းဖြစ်ပါရဲ့ရှင်။ နောက်ဆုံးရသတင်းတွေကိုမက်ခလင်းနဲ့အတူကျွန်မအလီမာတို့ကပြောပြပေးကြတာပါ။အခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပြပိုချက်တွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါ။ရှမ်းပြည်မြောက်ပိုင်းမှာစစ်ကောင်စီနဲ့ TNL တပ်အန်းတပ်ဖွဲ့ကြားတကြောပြန်တိုက်ပွဲတွေကြောင်းအရသာထိခိုက်ဒေဆုံးမှုတွေတိုးလာနေတယ်လို့ဒေသခံအဖွဲ့အစည်းတွေကပြောပါရယ်။တေတုံညာနှစ်ခုစစ်စင်ရဒုတိယပိုင်းစတင်ပြီးတော့တပတ်တာကာလမှာအရသာတေဆုံးသူအ ਨੇ ဆုံးတဒါဇင်ကျော်ကနေ2ဒါဇင်ကျော်ရှိကြောင်းသတင်းထုတ်ပြန်ထားတာပါ။ရှမ်းပြည်မြောက်ပိုင်းကနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုစန်းကျော်ကပြောပြပေးပါရှင့်။
စစ်ကောင်စီတပ်နဲ့ TNL တန်းအမျိုးသားလွတ်မြောက်ရေးတပ်ဦးဆောင်တဲ့ပူးပေါင်းတပ်တွေအကြားရှမ်းမြောင်းနဲ့မန္တလေးတိုင်းအတွင်မြို့နယ်၄ခုမှာဖြစ်ပွားတဲ့တိုက်ပွဲတွေဟာဒီကနေ့ရှုရက်တပတ်ကျော်ကြာမြင့်လာပြီဖြစ်ပါတယ်။ဒီတိုက်ပွဲတွေအတွင်ဘုံနဲ့လက်နက်ကြီးလက်နက်ငယ်ထိမှန်တာကြောင့်အရက်သားတွေထိခိုက်ဒေဆုံးရတာတွေရှိနေတယ်လို့တနင်္လာနေ့ကဆိုရင်ကြောင်မဲမြို့မှာအရက်သား၃ဦးဒေဆုံးခဲ့တယ်လို့မြို့ကန်တွေကပြောပါတယ်
။ဒီကနေ့ပိုင်းကအော၃ယောက်ကြီးတယ်။မနေ့ကမနေ့က၃ယောက်ကြီးလက်ကလေးနဲ့မြေကလေးတည်းအဲ့တချို့လည်းကြည်ကြည်ဆံပြည်တာပါတချို့လည်းလက်လက်ကြည့်ရကြည့်ရလို့ပြောတာဒါနဲ့လက်လက်ကြည့်ရတော့မသိဘူ
းကြောင်မဲမျိုးကို TNL နဲ့ပူပေါင်းတပ်တွေကထိန်းချုပ်ထားပြီးစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေဆက်ရှိနေရမှာမကြာခဏလက်လက်ကြည့်တန်တွေကြားနေရကြောင်းလည်းဒေသခံတွေကပြောပါတယ်မနေ့ညနေကတီဘောမျိုးစံဖိတ်ရက်ကွက်မှာလက်လက်ကြည့်ကြားရောက်ပောက်ကွဲခဲ့ပြီး9ယောက်ထိခိုက်ဒဏ်ရာရရမှာ2ယောက်ကဒဏ်ရာပြင်းထန်တာကြောင့်ဒီကနေ့မနေ့မှလာရှိုးစေးရင်ကိုပို့ဆောင်ထားတာကြောင့်လူမှုကူညီဆောင်နေသူတယောက်ကပြောပါတယ်ဒေတာတွင်လူခွင့်ရေးဆိုင်ရာတည်င်းအချက်လက်တွေကိုကောက်ယူစုဆောင်နေတဲ့တန်အန်းအမျိုးသမီး TWO ရဲ့ပြောရေးဆိုခွင့်ရှိသူကတော့လက်ရှိတိုက်ပွဲတပတ်တာကာလအတွင်းအ ਨੇ ဆုံးအရက်သား14ယောက်သေဆုံးခဲ့ကြောင်းခုလိုပြောပါတယ
်ကျမတို့ဆိုင်ရင်အရာပေါ့နော်မနေ့တနေ့အချိန်ပေါ့ဒီမနေ့ရဒီနေ့တော့ပြန်ပြီးတော့update ထားတာတော့မရှိသေးဘူးပေါ့နော်ဆိုတော့ဒီနေ့တော့ရထားလို့ဆိုရင်အရာဆိုရင်တော့ဒီရက်သားသေဆုံးတဲ့ဟာကစုစုပေါင်း14ဦးရှိတယ်အာတင်ရန်ရတဲ့သူကတော့16ယောက်အထက်တော့ရှိရပေါ့နော်ဒီတေဆုံးနေစီရင်ရောတန်ရရတဲ့စီရင်ရောအဲ့ထက်တော့ပိုလေဒါပေမဲ့တော့ဆယ်ကျမတို့ကဟိုစီရင်တိကျမရသေးတဲ့အပိုင်းတွေတော့ရှိနေပါဘောဟုတ်
ဒီစီရင်ထဲမှာတနင်္လာနေ့ကြောင်မဲမျိုးမှာတေဆုံးတဲ့3ယောက်မပါဝင်သေးပါဘူးတောက်ကြနေ့ကတေဆုံးသူ6ဦးနဲ့တန်ရရသူ10ဦးကျော်စီရင်ရရှိထားကြောင်းနဲ့အခြားဒေသထက်ကြောင်မဲမျိုးမှာအထူးခိုက်အသေးဆုံးပိုများနေကြောင်း TWO ကပြောဆိုထားတာပါတန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ရဲ့ပြန်ကြားရေးတာဝန်ခံလွေးရည်ဦးကတော့တပတ်တာတိုက်ပွဲကာလအတွင်းအရက်သားတေဆုံးသူ25ကျော်ဒဏ်ရာရသူ30ကျော်နဲ့စစ်ဆောင်ပြည်သူ1000ကျော်ရှိကြောင်းပြောပါတယ
်။ကျမတို့မှတ်ထားတဲ့ဒီမစုဆောင်ထားတဲ့စီရင်အရာဆိုရင်တော့ဒီတပတ်တာအတွင်းမှာဒီအရက်သားက25ကျော်ကျော်တေဆုံးပြီးတော့မှ30ကျော်ကထိခိုက်ဒဏ်ရာရတယ်ပြင်အဒုက္ခတဲ့1000ကျော်ကျော်တော့ဒဏ်ရာရသူခါပြီးတော့မှဒုက္ခတဲ့ဖြစ်အတိရှိနေအောင်တွေ့ရတယ်
ဒီကနေ့မှလည်းရှမ်းမြောက်ဒေသကနောင်ချိုရှိအမှတ်66ဒုံတက်ရင်ကြောင်မဲကခမရ901 902နဲ့မိုးမိတ်ရဲစခန်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းနဲ့မိုးကုတ်ဘက်ကတော့တရင်မရသေးကြောင်း TNL ရဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ်ရှမ်းပြည်မြောက်ပိုင်းမှာ9လကြာအပြည့်ခက်ရဲစဲပြက်ပြက်ပြီးတိုက်ပွဲတွေပြန်ဖြစ်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးရှမ်းပြည်မြောက်ပိုင်းမှာတကြောပြန်တိုက်ပွဲတွေအပါအဝင်နိုင်ငံအနှံ့လက်နက်ကန်ပဋိပက္ခတွေကြီးထွားလာနေတာကြောင့်အရက်သားတွေလုံခြုံရေးစိုးရိမ်ရာကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ကလည်းဒီသတင်းပတ်ထဲမှာပဲသတိပေးထားပါတယ်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေကြောင့်အရသာသေဆုံးမှုတွေတိုးလာနေတဲ့သတင်းကိုစံကြောပြပြပေးခဲ့ရပါအခုဆက်ပြီးတော့ပြည်ပရောက်မီဒီယာတွေနေနေမဲ့စစ်ကောင်စီအပေါ်တုံ့သက်သူတွေရဲ့အမြင်တချို့ကိုဆက်ပြီးတော့ပြောပြပေးပါမယ်ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့စစ်ကောင်စီဟာသတင်းမီဒီယာတွေကိုဗတ်ပေါင်းစုံကဖိနှိပ်ဖို့ပြင်ဆင်နေကြောင်း IBC လွတ်လပ်သောသတင်းမီဒီယာကောင်စီမြန်မာရဲ့အတွင်းရေးမှူးဦးတိုးစောလက်ကပြောရေးကိုပြောပါတယ်ဒီပါအခြေစိုက်သတင်းမီဒီယာအဖွဲ့တွေကထိပ်ပိုင်းတာဝန်ရှိသူတွေကိုအရေးယူဖို့စစ်ကောင်စီပြန်ကြားရေးဌာနကပြင်ဆင်နေတဲ့အပေါ်ဦးတိုးစောလက်ကိုမရင်ချင်းနိုင်ကဇွန်ကနေပြီးတော့ဆက်သွယ်မေးမြန်းထားပါတယ်
။ထုတ်ပြန်ကြတယ်မှာပြောလိုက်တာတော့သူတို့ကအရင်တော့ဒီဆက်သွယ်ရေးနော်ကျွန်တော်တို့ဆက်သွယ်ရေးဟိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးပုံမှန်ဒီမှာတွေ့ထားတာကိုဆက်သွယ်ရေးဥပဒေနဲ့သူတို့ကတရားစွဲထားတာကိုအဲ့ကောလူဝင်မှုကြီးကြပ်ရေးရောပြည်တယ်ရေးရောပေါ့နော်။အဲ့တော့ဆိုလိုတာကသူတို့ကလူဝင်မှုကြီးကြပ်ရေးကနေတဆင့်သူက blacklist ထုတ်မယ် blacklist ထုတ်ပြီးပြန်ဖြုတ်ဖို့ခတ်တယ်တိုက်မိပြောင်းသွားရင်တော့ပြောင်းဝင်ဖို့မလွယ်ဘူးပေါ့ဗျာအဲ့တော့အဲ့ဒါပြင်နောက်တစ်ခါအနည်းမှာတော့အဓိကဒီကျွန်တော်တို့ပြည်ထဲမှာကျတော့သူတို့တွေကတရားကိုဒီလူတွေကယာစွဲသားတွေပါသူတို့တွေကအပြစ်ရှိပါတယ်သူတို့တွေကိုအရေးယူပေးပါဆိုပြီးတော့သူတို့ကပြည်တွင်းရောပြည်ပရောသူတို့ကဒါမျိုးနိုင်ငံတကာကိုသူတို့ကအဲ့လိုမျိုးလက်မအကြောင်းကြားနိုင်တယ်လေဆိုတော့အဲ့လိုလုပ်ဖို့ရည်ရွယ်ထားတာပါသူရဲ့စာထဲမှာတော့အခုလက်ရှိဒါမဲ့ဟိုပြန်ပြီးစဉ်းစားကြရရှိတာဘာလို့အခုချိန်မှထပ်ပြီးတော့မှတရားကိုလုပ်ဖို့သူတို့တွေပြန်ပြင်ဆင်လာလဲဆိုတော့မကြခင်ကကျွန်တော်တို့မြန်မာပြည်မှာ VPN VPN အနေနဲ့ကျွန်တော် Facebook တွေ platform တွေကိုစပြီးတော့ဒုက္ခပေးလာတဲ့မေ30ရက်ကစပြီးတော့ဗောနော်သူတပြင်းတော့လွတ်လပ်တဲ့သတင်းမီဒီယာတွေရဲ့သတင်းစီစဉ်မှုတွေကိုကန့်တက်လာတယ်အခုတခါလူတွေရဲ့နာမည်ပေါ့သူတပြင်းမီဒီယာတိုက်၃ခုရဲ့ပိုင်ရှင်နာမည်တွေပေါ့ဗျာကိုစိုးမြင့်တို့ကိုဆွေဝင်းတို့ကိုတာလွန်ဆောင်တက်တို့နာမည်နဲ့တကွာထပ်လောက်လာတယ်ဆိုတော့သိကြတာတော့လွတ်လပ်တဲ့သတင်းမီဒီယာတွေအပေါ်မှာပို့ပြီးတော့ဖိနှိပ်ချုပ်ချယ်တော့မယ်ဆိုတဲ့ဟာကိုသူတို့တရားဝင်ပြောလိုက်တာပေါ့ဗျာ
အဲ့တော့စစ်ကောင်စီကနေပြီးတော့သတင်းမီဒီယာတွေကိုတာဂက်ထားပြီးတော့ပေါ့နော်သူတို့ဟိုဖိနှိပ်လာတယ်ဆိုတဲ့အနေအထားပေါ့နော်အဲ့ဒီမှာစစ်ကောင်စီရဲ့ရည်ရွယ်ချက်ကိုဘယ်လိုသုံးသပ်လဲရှင
်ကျွန်တော်ထင်တော့သူတို့လည်းသိမှာပေါ့အဲ့လူတွေကတီထဲမှာတော့မရှိတော့ဘူးဒါပေမဲ့ဆိုရအောင်လို့ blacklist ဆိုတာဟိုတက်သွားပြီးရင်အရန်ကိုပြန်ဖြုတ်ဖို့ကတ်တယ်နောက်တစ်ခါသူကပြည်ထဲကြီးကနေပြီးတော့နိုင်ငံတကာ Interpol လို့ဘာလို့တိုင်တတ်တယ်ဟိုအရင်ကတော့သူတို့ NCGUB လို့ဘာလို့တိုင်ခဲ့တာပဲလေအဲ့လိုပဲကျွန်တော်တို့ဒီဘက်မှာဆိုရင်လည်းဟို NUG တို့ PDF တို့သူတို့တွေကဟို terrorist ဆိုပြီးတော့အကြမ်းဖက်ဥပဒေနဲ့လိုက်တိုင်ထားတာရှိတယ်။အဲ့တော့အဲ့လိုဟာတွေတော့သူတို့လိုက်လုပ်လိုက်မယ်။အနည်းဆုံးတော့စိတ်ဒုက္ခပေးနိုင်တာပေါ့ဗျာ။နောက်တစ်ခါဒီက pressure ပါ။နောက် intimidation ပါ။သူတို့တွေကဒီဦးနေနေကိုဟိုသူတို့တွေကိုစိတ်ဒုက္ခနဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒုက္ခပေးနေတာပေါ့ဗျာ။နောက်သူတို့ရဲ့အတိုင်းဝိုင်းမှာလည်းဒီလူတွေကရာဇဝတ်သားတွေပါ။တကယ်တော့မီဒီယာသမားတွေကိုအဲ့တော့အနည်းဆုံးတော့အဲ့လို pressure မျိုးစုံရအောင်လုပ်ပါနောက်တစ်ခုကလည်းကြည့်ရတာတော့စစ်ကောင်စီကသူတို့အခုလာမဲ့ဟိုစက်တင်ဘာမှာကျွန်တော်တို့နဲ့အဲတကောက်စင်းကောက်မယ်ပြီးရင်2025မှာရုပ်ကောက်ပွဲလုပ်မယ်ဆိုတဲ့အစီအစဉ်တွေရတယ်ရှိလာတော့အခုချိန်မှာမီဒီယာတွေကိုပို့ပြီးတော့ပြန်ပြီးတရားဝင် openly ပြန်တိုက်ခိုက်လာတဲ့သဘောပါကန့်တက်လာတဲ့သဘောပါဆိုလိုတာတော့မီဒီယာတွေလွတ်လပ်တဲ့မီဒီယာတွေနဲ့မပတ်သက်နဲ့ပတ်သက်လို့ရှိရင်ကြီးလေးတဲ့အပြစ်ဒဏ်တွေခံရမယ်ဟို don't cross the line ပေါ့ဗျာနော်ဒီကမမြင်ရတဲ့ line ကိုတော့မကျော်နဲ့ကျော်လို့ရှိရင်တော့ကြီးလေးတဲ့အပြစ်ဒဏ်တွေခံရမယ်ဆိုတာပြန်ပြီးတော့သတိပေးခြင်းလို့လှုပ်ဆောင်တယ်လို့ပဲယူဆပါတယ်ဗျာ
အဲ့တော့သတင်းမီဒီယာတွေဘက်ကရောဒီလိုစစ်ကောင်စီကပြစ်မှတ်ထားပြီးတော့ရွေးချက်ရှိရှိပေါ့နော်သူတို့ဟိုဖိနှိပ်လာတဲ့သတင်းမီဒီယာတွေကိုဟိုဥတီပြီးတော့သူတို့လှုပ်ဆောင်လာတဲ့အပိုင်းမှာသတင်းမီဒီယာတွေဘက်ကဟိုဘလို့တုံ့ပြန်ပြီးတော့ဆောင်ရွက်နိုင်မှာရှင
်ကျွန်တော်ထင်ပါတယ်မီဒီယာတွေဘက်ကတော့ဒီအသက်ဆန်းမမဟုတ်တာကြီးလွန်ခဲ့တဲ့အနှစ်30စလုံးလောက်ကအဲ့လိုပဲဖိနှိပ်လိုက်ဟိုနည်းနည်းလေးပြန်ခေါ်လိုက်နေနေလေးခွင့်ပြုတဲ့အောင်လှုပ်လိုက်မြန်မာပြည်မှာသတင်းမီဒီယာလှုပ်လှခွင့်နိုင်ငံ180မှာဒီနေ့က181လေအဲမနေ့က183လေကမ္ဘာအစိုးဆုံးဆယ်နိုင်ငံထဲမှာပါတာပဲအခုလည်းဒီကျွန်တော်တို့သတင်းမီဒီယာကောင်စီစီရင်ရအဖမ်းခံထားရတဲ့လူတွေဆိုရင်56ယောက်ရှိပါသေးတယ်မနေ့တနေ့ကပဲကျွန်တော်တို့ဟို DME Development Media Group ကတင်းတော်နှစ်ယောက်ကို9000ထောင်ကျားနိုင်သေးတာပဲအဲ့တော့ဆိုလိုတာကဒီလိုဖိနှိပ်မှုတွေကြားထဲမှာတော့ဒီသတင်းစီးသင်းမှုတွေကတော့ရပ်သွားမှာမဟုတ်ပါဘူးသတင်းမီဒီယာသမားတွေကတော့ဖိနှိပ်မှုတွေကြားရရပဲနှီးမျိုးစုံနဲ့ကျွန်တော်တို့ပြည်သူတွေရဲ့တည်င်းရပိုင်권ပေါ့နော်တိပိုင်권ကိုလည်းဆက်ပြီးတော့တင်ဆက်သွားမှာပါပဲနောက်တစ်ခါလဲမီဒီယာသမားအခုဒီစီရင်တဲ့လူတွေဆိုရင်အရင်က exact media တွေပေါ့ TVB တို့ AR တို့ဆိုရင်ဟိုတစ်ချိန်ခဏခွင့်ပြုလို့အထက်ရောက်ပြီးနောက်တစ်ခါအနာသိန်းလို့အပြင်ပြန်ရောက်တဲ့လူတွေပေါ့ဗျာအဲ့တော့ဆိုလိုတာဒီအတွက်တော့သတင်းလုပ်ငန်းတော့ဘာမှထိခိုက်မှာတော့မဟုတ်ဘူးဒါပေမဲ့အစောရလိုမျိုးသူတို့တွေကဟိုစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာစိတ်အနှောက်အယှက်ပေးဖို့ဒုက္ခပေးဖို့ကတော့ပို့ပြီးတော့လှုပ်လာတာပေါ့အဲ့တက်တော့မီဒီယာလုပ်ငန်းတွေကတော့သူတို့မီဒီယာအလုပ်ကိုပဲဆက်လုပ်သွားမယ်လို့ပဲပြောပြရစေ။နောက်ဒီလိုဖိနှိပ်ချုပ်ချယ်ကန့်သတ်တာတွေကအခုမှမဟုတ်ပါဘူး။ဒါတွေကနှစ်ပေါင်း30လောက်အတွေ့အကြုံရှိပြီးတော့ဒီလိုပဲလောက်ကင်နေကြတာပဲ။အဲ့တော့ကျွန်တော်ထင်ပါတယ်မီဒီယာတွေကမီဒီယာအလုပ်ပေါ့နော်။အဲ့တော့ကျွန်တော်တို့ပြောတာ journalism is not a crime ပေါ့ဗျာ။ဟိုသတင်းစာပညာသတင်းအလုပ်ဒီကျွန်တော်တို့ဒါဒီရာဇဝတ်ပြမှုမဟုတ်ဘူး။ပြည်သူတွေရဲ့သတင်းတည်ပိုင်ခွင့်ကိုဆက်ပြီးတော့ပဲလုပ်သွားမှာပါပဲလို့ပဲပြောပြရစေဗျာ။
မေဂျန်နိုင်တက်ဆက်ပေးခဲ့တာပါအခုတော့ပုဂ္ဂလိကဘဏ်တွေကိုအရေးယူမဲ့အစီအစဉ်အပေါ်သုံးသပ်ချက်အမြင်တွေကိုလည်းကြည့်ကြရအောင်ပါအိယာချင်းွေတမတ်ချက်တွေကိုကြော်လွန်ဖောက်ဖျက်မှုနဲ့ပုဂ္ဂလိကဘဏ်ခုနှစ်ခုကိုအရေးယူမယ်လို့စစ်ကောင်စီကကြေညာလိုက်တာကြောင့်ဘဏ်လုပ်ငန်းတွေမှာရိုက်ခတ်လာမှစိုးရိမ်နေကြပါတယ်စစ်ကောင်စီကပုဂ္ဂလိကဘဏ်တွေကိုအရေးယူမဲ့အစီအစဉ်ကြောင့်နောက်ဆက်တွဲကြုံရနိုင်တဲ့အကျိုးဆက်တွေအပေါ်စီးပွားရေးလေးလာသုံးသပ်သူနဲ့ဘဏ်သုံးဆွဲသူတွေရဲ့အမြင်ကိုရန်ကုန်ကစုစည်းထားတာကိုမယ်ဆင်ကပြောပြပေးပါရှင်
မြန်မာဘဏ်မြန်မာနိုင်ငံသားများဘဏ်အီယာဝတီဘဏ်အသေးစားနှင့်အလက်စားလုပ်ငန်းများဖွံ့ဖြိုးရေးဘဏ် UAB ဘဏ်မြန်မာမက်ထရိုဘဏ်နှင့်စောက်လုပ်ရေးအင်ယာနှင့်အခြေခံအဆောက်အုံဖွံ့ဖြိုးရေးဘဏ်တို့ဟာအင်ယာချင်းငွေဆိုင်ရာဗဟိုဘဏ်သတ်မှတ်ထားချက်ထက်ကျော်လွန်ပြီးတော့ဖောက်ဖျက်ခဲ့တယ်ဆိုပြီးစစ်ကောင်စီကကြေညာလိုက်တယ်လို့အဲ့ဒီဘဏ်ခုနှစ်ခုကတာဝန်ရှိသူတွေကိုအရေးယူသွားမယ်အပြင်စီစစ်ကြီးကြပ်မှုအားနည်းခဲ့တဲ့ဗဟိုဘဏ်တာဝန်ရှိသူတွေကိုလည်းဖောက်ထုတ်ပြီးတော့အရေးယူသွားမယ်လို့ဖော်ပြထားပါတယ်ဒီလိုအရေးယူရခြင်းနဲ့အပေါ်ဘဏ်လုပ်ငန်းလေးလာသုံးသက်သူစီးပွားရေးပညာရှင်တယောက်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါသေးတယ်
။တစ်ချက်ကတော့ဘိုလ်ဘဏ်က သူတို့လုံးလုံးတယ်ပေါ့နော်စီကံထိနေဆိုတော့ပြကျင်တာလည်းဖြစ်နေပါတယ်ဒါတော့တာမန်အဖြစ်ပေါ့လေဒါပေမဲ့လက်ရှိချိန်တွေကစစ်ကောင်စီကောင်ဆောင်ကဖိအားပေးလို့အင်တာနက်စီတတာတွေကုန်စည်လုံးတတာတွေကိုထိမှုတူးတာတယ်ဆိုတာပို့ပြီးတော့ဖြစ်နိုင်ခြင်းများတယ်နောက်တစ်ခုကလူတွေတချို့ဟိုသင်္ကာမတင်းတယ်လို့ပေါ့တချို့လုပ်ငန်းရှင်တွေကိုပဲကွက်ပြီးရေးရသလားပေါ့ဒါလည်းမဖြစ်နိုင်ဘူးဆိုတော့ပြောလို့မရဘူးလက်ရှိချိန်တွေကစီကံနဲ့တရေယူမယ်ဆိုရင်ဘယ်မှာမှမလုပ်ဘူးကိုတို့ကလည်းစီကံဖောက်ကြတယ်အခုလည်းဆက်ဖောက်နေကြတော့မယ်တစ်ချက်တစ်ချက်ရှိတယ်တခုကတော့ဟိုအချိန်လေးကပြည်ရအောင်လုပ်ကြတာရှိတယ်လို့အခွင့်အရေးယူပြီးတော့အမြတ်ထုတ်ပြီးလုပ်ကြတာလည်းရှိတယ်နော်ဘယ်လိုပဲဖြစ်ဖြစ်ဒါကတော့ဟိုနေရာကျဟိုသွားနေတာမဟုတ်တာတော့သိကြပါလေဆက်ဒါရဲ့အကျိုးသက်မှုကလည်းဟိုအကျိုးသက်မှုကောင်းစရာတော့မရှိပါဘူး
စစ်ကောင်စီရဲ့ထုတ်ပြန်ချက်ဘန်အလိုက်ငွေပို့ထုတ်ချတဲ့ပမာဏပေါ်ပြချက်တွေအရစောက်လို့ရင်အင်ယာနဲ့အခြေခံအဆောက်အုံဖွံ့ဖြိုးရေးဘဏ်ကပုံမှန်သတ်မှတ်ပမာဏထက်16.34ရာခိုင်နှုန်းကျော်လွန်ပြီးတော့ထုတ်ချထားပြီးတော့အများဆုံးပို့ထုတ်ချထားတဲ့ဘဏ်လို့စစ်ကောင်စီကပြောပါလိမ့်ရိုးမဘဏ်က17ရာခိုင်နှုန်းမြန်မာနိုင်ငံသားများဘဏ်က8.64ရာခိုင်နှုန်းအေယာဝတီဘဏ်က1.96ရာခိုင်နှုန်းအသီးစားနဲ့အလက်စားလုပ်ငန်းများဖွံ့ဖြိုးရေးဘဏ်က1.3ရာတိရာခိုင်နှုန်း UAB ဘဏ်က 3.38 ရာခိုင်နှုန်းနဲ့မြန်မာမက်ထရိုဘဏ်က 3.39 ရာခိုင်နှုန်းအစရှိရာခိုင်နှုန်းတွေပို့ထုတ်ချထားတယ်ဆိုပြီးတော့ဖော်ပြထားတာပါဒီလိုကျော်လွန်ထုတ်ချထားတဲ့ဘဏ်ခုနှစ်ခုကတာဝန်ရှိသူတွေကိုစစ်ကောင်စီကဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့စစ်ကောင်စီဘုံဘဏ်ရဲ့ငွေကြေးကြေးရေးအဖွဲ့အစည်းများဥပဒေပုံမှန် 154 အရာထိရောက်တဲ့ဌာန်ချေပေးဆောင်စီမယ်ဆိုပြီးတော့လည်းပြောပါလိပြည်တွင်းနိုင်ငံရေးနဲ့စီးပရိခါရီနောက်ဆက်တွဲစီးပွားရေးအကြက်တဲ့ရင်ဆိုင်နေချိန်မှာစစ်ကောင်စီအနေနဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းပိုင်းကိုပြင်းပြင်းထန်ထန်ကင်တွယ်လိုက်တဲ့အခြေအနေဖြစ်တဲ့ဆိုပြီးသုံးသပ်မှုတွေလည်းရှိနေတာပါစစ်ကောင်စီအရေးယူမှုကြောင့်ကောင်းကျိုးထက်ဆိုးကျိုးပိုများလာနိုင်တယ်လို့လူတွေရဲ့ဗန်းတွေအပေါ်မယုံကြည်မှုကလည်းပိုပြီးတော့ခိုင်းမာလာနိုင်တယ်လို့ဗန်းစနစ်အပေါ်မှာယုံကြည်မှုပိုပြီးတော့ကျဆင်းသွားတယ်လို့စောစောတုန်းကပြောတဲ့စီးပွားရေးပညာရှင်ကသုံးသပ်ပါတယ
်ဒါတော့ခိုင်းလို့ပဲဟိုဖြစ်တဲ့နည်းနဲ့အဆင်ပြေလို့လာလို့အောင်လူကလင်ညာသွားကြမှာပဲလေနော်ဒီပုံမှာလေဟိုလမ်းကြောင်းမှန်ကိုသွားနေတာမဟုတ်တဲ့အတွက်ကိုတို့ကမှားခဲ့တဲ့လမ်းကြောင်းကိုပြန်လျှောက်နေတာဖြစ်တဲ့အတွက်ကြောင့်တိုက်ပြီးစီးပွားရေးအတွက်နော်ဟိုဘိုင်းလုပ်ငန်းရဲ့ကဏ္ဍအကောက်လာကြနော်ဒီကိုပြန်ကောက်စီးပွားရေးကောက်လာဖြည့်ဆည်းပေးနေကြအချိန်လေးတော့မရှိတာဘူးနော်ရှိအောင်လည်းမကဘူးရတဲ့နည်းနဲ့
ကိုယ်ဆက်ပြောလို့ကြာနေဆိုပြီးတော့ကျွန်တော်တို့ရရှိတဲ့အဲဒီရရင်းနဲ့ဆက်လုပ်တဲ့အခါမှာပို့ပြီးတော့
တိုက်ပြီးစီဝါရေးပဲနဲ့လာကြတယ်ဖြစ်လာတယ်။ဒီရတဲ့ပြပါ
မြန်မာကျပ်ငွေလဲလဲနှုံလာ
တာ။အ
မေရန်ဒေါ်လာကို4500ကျပ်ဝင်းကျင်တင်ရောက်သွားတဲ့အကြောင်း
ဘန်းသုံးဆွေသူပြည်သူတယောက်ကတော့သူ့ရဲ့အမိကိုခုလိုပြောပါလေ
။ကက်စီကန်ကော
ဘောဘန်းရဲ့ရင်းညွှန်ငွေလဲနှုံမှာတော့
ဒီကိတော့မဟုတ်ဘူး။350လောက်ကိုဘော့ရှော့တွေတူတက်သွားတယ်ပေါ့နော်ပြောချင်တာ။ဆိုတော့ကွာဒီ AR ကိုယူပြီးလို့ဆိုတာဟို AR တော့ဒီရင်ထဲကအသုံးများတဲ့ plan တစ်ခုပါပဲဆိုတော့တော်တော်များများရှိနေပြီးသားပေါ့နော်ဆိုတော့ ticket ဘောတော့ရှိနိုင်တယ်နောက်ကွာဆိုရင်ချိန်တွေညစ်တက်လာနိုင်တယ် plan ထဲမှာပတ်စံတွေအနည်းနဲ့ညတော့ရှိကြမယ်နေလေနေလေဆိုလုပ်ငန်းဆိုလည်းပဲကျွန်တော်လုပ်ငန်းတွေလုပ်နေတယ်လုပ်ငန်းတွေလျှောက်လည်းပဲကျွန်တော်တို့ဆွေးနွေးမှုတွေရှိပါတယ်ပြီးတော့ profit ဆိုတော့ bank တွေကိုကျွန်တော်မဲခိုင်းတော့ဘူးခိုင်းနိုင်မယ်ဆိုရင်ကျွန်တော် cash ကိုပဲခိုင်းထားဖို့ပဲကြိုးစားနေကြတယ် cash ခိုင်းရဆိုရင်နေရာမှာလည်း1000000တွေရေးထုတ်ထားတာရှိနေတဲ့ကြောင့်ကျွန်တော်တို့အတန်သေးတွေကိုပေါ်ပြီးတော့ prefer ခဲ့ရပါတော့။အဲ့ဒါလေးကိုကျွန်တော်ရှောင်ချင်ပြီးလောက်ရတဲ့ခါကျတော့အခက်အခဲတွေအများကြီးကျွန်တော်တို့မှာကြုံတွေ့ရတာရှိပါတယ်။ချွေရဲ့ cash တွေမလွန်တော့ဘူး၊ထိုးတာမှရှိဘူး၊ဘဏ်ထဲမှာရှိနေတယ်။ထိုးတဲ့ခါမှလည်း limitation ရှိတယ်။အခုတော့တက်နိုင်တဲ့ခါကျတော့ကျွန်တော်တို့ဒီပြုံထုတ်ဖို့အတွက်ပြုံထုတ်လာနိုင်တဲ့အလားအလာကျွန်တော်ရှိနေတာလေးတွေ့ရပါတယ်ခင
်မကြသေးရင်ရပိုင်းကပဲရွှေစင်းတော့မကြည်မငြိမ်ဖြစ်အောင်လုပ်တဲ့ဆွေဆွဲချက်နဲ့ရွှေလုပ်ငန်းပိုင်ရှင်တွေကိုအရေးယူခဲ့တယ်လို့စံစည်းမတည်မငြိမ်မှုဆွဲချက်နဲ့စံလုပ်ငန်းရှင်တွေအယောင်စင်တာတာဝန်ရှိသူတွေကိုပါဖမ်းဆီးပြီးတော့အရေးယူတာတွေလည်းရှိခဲ့ပါတယ်ရှင
်မယ်တန်ဆင်ပြောပြပေးခဲ့တာပါအခုတော့ကချင်ပြည်နယ်ဘက်ကရေပေးအခြေအနေကိုပြောပြပေးပါမယ်မိုးကြီးပြီးရေလွှမ်းမိုးမှုတန်ခံလိုက်ရတဲ့ကချင်ပြည်နယ်မြစ်ကြီးနားဝိုင်းမော်မှာဒီကနေ့မနက်အစောပိုင်းကတည်းကရေအနေငယ်ပြန်ကျလာပေမဲ့ရေပေးဒုက္ခသည်တွေအတွက်အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေလိုအပ်နေဆဲဖြစ်ကြောင်းပရဟိတအဖွဲ့တွေက view ကိုပြောပါရယ်ကချင်ပြည်နယ်မှာစစ်ကောင်စီလက်ထက်အထင်းကုန်မဲ့လာတဲ့ရွှေတူးဖော်မှုတွေကြောင့်တဘာဝပတ်ဝန်းကျင်တွေပျက်စီးမှုနဲ့အတူတဘာဝဘေးဒဏ်ပုံမှုကြုံလာရတယ်လို့ဒေသခံနဲ့တဘာဝပတ်ဝန်းကျင်လှုပ်ရှားသူတွေကထောက်ပြနေပါတယ်။ရေပေးတဲ့ကချင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမဆုံမွန်ပြောပြပေးပါရှင်
။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကကချင်ပြည်နယ်မြစ်ကြီးနားဝိုင်းမော်ဖားကန်စတဲ့မြေနိမ့်နေရာတွေမှာရေကြီးရေရှမ်းမှုတွေဖြစ်ခဲ့ပါတယ်။ တောင်းနဲ့ချီတဲ့ဒေသခံတွေရေဘေးကြောက်ခဲ့ရပါတယ်ဒါပေမဲ့ရေဘေးတင်းတဲ့ပြည်သူတွေကိုကယ်ဆယ်ရေးအင်အားလုံလောက်မှုမရှိဘူးလို့ကုညီကယ်ဆယ်ရေးဆောင်ရွက်ပေးနေတဲ့ပရာဟိတအသင်းတွေကပြောပါတယ်မြစ်ကြီးနားဝိုင်းမော်မှာရေကြီးခဲ့တဲ့နေရာတွေမှာဒီကနေ့မနက်အစောပိုင်းကနေစပြီးတော့ရေရတော့တဖြည်းဖြည်းပြန်ကျလာနေပြီလို့ဒေသခံတွေကဆိုပါတယ်ဒါပေမဲ့လက်ရှိမှာတော့ဘင်္ဂလားပင်လယ်အော်မှာမုတ်သုံးလေးအကောက်နေပါတယ်ဒါကြောင့်နောက်ထပ်နှစ်ရက်အထိမိုးဆက်များနိုင်တာကြောင့်ကချင်ပြည်နယ်နဲ့စကိုင်းတိုင်းအထက်ပိုင်းမြေနှိမ်ပိုင်းရပ်ကွက်တွေမှာနေထိုင်တဲ့သူတွေဘေးကင်းတဲ့နေရာမှာတင်းရှောင်နေသင့်ပါတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကသတိပေးပါတယ်
။လက်ရှိရောမုတ်တုံကြီးကတော့ဗင်္ဂလားပင်လယ်မှာအကောင့်ပြီးတော့နော်အကောင့်ပြီးတဲ့အကြောင်းကိုဒီမားနေတဲ့အထက်ပိုင်းနေရာတွေကစင်းနေတဲ့စကိုင်းတိုင်းကြီးချပိုင်းတော့နောက်မြေပေါ်နေတော့ဘုံနေလေးရနေတဲ့နေရာမျိုးရှိတယ်။အဲဒီတော့ဒါမြင်းနာတော့လေးကျနေပြီ။ကျန်တဲ့ဆက်ပြီးမှဟိုကြာသွားနေတဲ့အခြေအနေရှိပါတယ်။ဒီကနေ့ရှောင်းနေချင်းချင်းလေးတခြားမှာတော့ဒီတက်ကဲရေးရင်းအခုဒီလူရည်မှာပေါ့နော်။ဆိုရင်မှရောက်သွားနိုင်တဲ့နေရာမျိုးလေအချို့လူကြောင့်လည်းဆိုရင်လည်းမနာဆက်သွားနိုင်တဲ့နေရာမျိုးရှိပါတော့။အဲဒီကြောင့်ဒီကတော့ကျန်တဲ့ဘေးမှာရှိနေတဲ့ကုလူတွေနဲ့ရေတက်တာအေးတဲ့နေရာမှာပေါ့ခဏတော့ရှောင်းလို့တော့မပြောင်းဘူး။တော့ဒါတော့ဒီဒီပင်းနေနေရာမှာခိတာနေတာမျိုးပေါ့နော်။အဲကြောင့်တော့သူကဆိုရင်မှတ်ချက်မှကျန်နေတာဒီကြပြီမဲ့ဟိုအလုံးကြောက်တော့ခင်ဗျာသူရင်မထမ်းပါတယ်ဒီနေ့တော့အချို့ရက်ကွက်တွေဆိုရင်ဝင်နေတဲ့နေရာမျိုးရှိတယ်နော်ဒီကြံရည်နေတာရှိတယ်။
ရေကြီးရေရှမ်းမှုတွေဖြစ်နေတဲ့အတွက်ဝိုင်းမော်မြို့နယ်အေယာဝတီမြစ်အနီးတစ်ဝိုက်မှာရှိတဲ့စစ်ရှောင်းစခန်းတွေရေနစ်မြုပ်ခဲ့ပါတယ်။ရေပြန်ပြီးတော့ကျလာတဲ့အချိန်မှာတော့ယာယီတဲအိမ်လေးတွေနဲ့တန့်စင်ခန်းတွေရေထဲကိုမျောပါသွားတာကြောင့်အစ်စ်ပြန်ပြီးတိဆောက်ဖို့ငွေကြေးအခက်အခဲဖြစ်နေလို့အရေးပေါ်အကူအညီလိုအပ်နေပါတယ်လို့နောင်ချင်းစစ်ရှောင်းစခန်းတာဝန်ခံက VOA ကိုပြောပါတယ်။
ကျွန်တော်တို့ကင်ဒီနှစ်ခုရေမြုပ်တာပေါ့နော်ကျွန်တော်တို့ကကင်မြစ်ပြင်းသားမှာရေမြုပ်တာငါဆယ်နာရီကနေတော့ရေတော့ကျသွားပြီဒါမဲ့အင်တာတွေကအကုန်လုံးမျောပါသွားတယ်ဟိုရှဲတာတွေပေါ့ဟိုအဆောင်တွေတော့ဆယ်ခုလောက်မျောပါသွားတယ်စစ်ဆောင်တွေကိုကျတော့အပြားအချောင်းမှာထားတာအဲအပြားအချောင်းမှာရေကြီးလာတော့တခါလဲအားထက်ကအချောင်းကိုပြန်ချွေလာလိုက်ရတာပေါ့150လောက်ရှိတယ်150ကလေးတွေပါတယ်မဆောင်ဆွမ်းတွေပါတယ်အသက်ကြီးတဲ့လူတွေပါတယ်ဟိုလေးချက်နေတဲ့လူတွေပါတယ်အမျိုးမျိုးပေါ့
နောင်ချင်းနဲ့လပန်စစ်ဆောင်စခန်းတွေမှာလူဦးရေက150လောက်ရှိပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကလေးကနေစလို့ရေဘေးတင်းလို့နီးစပ်ရာစာတင်ကြောင်းတွေမှာပြောင်းရွှေ့ထားရတယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာလူမမယ်ကလေးငယ်တွေအသက်ရွယ်ကြီးရင်းတဲ့သူတွေနဲ့နေမကောင်းမကျန်းမာသူတွေအများအပြားရှိနေပြီးတော့သူတို့အတွက်ဆေးဝါးနဲ့စားရည်တောက်ရည်အကူအညီတွေကအရေးပေါ်လိုအပ်နေပါတယ်လို့စစ်ဆောင်စခန်းတာဝန်ခံကပြောပါတယ်။ကချင်ပြည်နယ်မှာ2004ခုနှစ်တုန်းကမြစ်ကြီးနားဝိုင်းမော်ဘက်မှာရေကြီးရေရှမ်းမှုတွေကြုံတွေ့ခဲ့ပြီးပေမဲ့ဒီနှစ်2024လောက်ဆိုးဆိုးဝါးဝါမကြုံတွေ့ခဲ့ကြရဘူးလို့ပြောပါတယ်။ကချင်ပြည်နယ်မှာတည်ရန်စာတထုတ်လုပ်မှုတွေကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးလာနေတာလို့ဒေသခံဖြစ်တဲ့စစ်ရှောင်းစခန်းတာဝန်ခံကအခုလိုပြောပြပါဗျာ။တော
်တော်လေးတော့ဒီခါတော့ရေတော့ကြီးရဲ့ပျက်စပောင်းဆီတော့ရတယ်ဘယ်လိုအနာဖိနီကနောက်ပို့ဆိုးလာပေါ့ဒီမိုကရေစီဖြစ်မှာကျတော့တို့ရွှေတူးလာတယ်တိခုလာတယ်ကျတော့ဒီနေ့ကြောရင်နေနေရစ်တယ်ပေါ့ခုဒီနောက်ပိုင်းအနာဖိနီကနောက်ကျတော့ဒီမှာကြောလို့မရတော့ဘူးတို့မှာဒီရုပ်နေတိခုကားဘိုင်းဒီမှာတိရှူပေါ်ဆိုင်လာကတပိုင်းဒီမှာတို့ရွှေတူးလာဒီအနာဖိနီနောက်မှာအောက်ပိုင်းကအညာဒီတော့တော်လေးမှာရှေ့ကြည့်ဒီမှာတဘာဝပတ်ဝန်းကျင်ကကိုပြက်စီးသွားပြီမှာအဲအကြောင်းလေးသူဖြစ်နိုင်ပါလေ
တဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတဦးကတော့စစ်ကောင်စီလက်ထက်မှာအထင်းကိုမဲ့လာတဲ့ရွှေတူးဖော်မှုနဲ့မြင်းစည်းလွားပျက်စီးမှုတစ်တော့ပြုံးတိမှုတွေကြောင့်အခုလိုမျိုးတဘာဝဘေးဒဏ်ကိုကြုံတွေ့နေရတာလို့ဆိုပါတယ
်မြေဆုံရေကတာအဲ့ဒါရေအားလက်ရှိစီမံကိန်းကြီးဒီဖောက်ကိုပြတော်နေအများကြီးခုတ်ချင်းနေတယ်ကြောင့်မို့အဲ့ဒါတစ်ချက်ထုတ်တယ်နော်အာနာတင်းနောက်ပိုင်းမှာဆက်ရံပြားကြီးနဲ့ရွှေတူးတဲ့ကြောင့်မို့လေအဲ့ဒီမချက်ကြောင့်ကြီးရည်ကြီးအားကအကာမရှိတော့ဘူးတခါတည်းညီကျွန်တော်မျိုးကိုတခါတည်းဝန်ကယ်ကျေတော့တာအဲ့ဒါကြောင့်ဖြစ်တာကဘာနေရအကာမရှိတော့ဘူးညီကွာပဲရှိတဲ့ခါကျတော့တခါတည်းရေကရုံးဆိုတာနဲ့ညီကျွန်တော်တားမြောက်တယ်ခါတိုင်းဆိုတော့ညီကျွန်တော်အဲ့လိုမျိုးတားမြောက်ဘူ
းဂျိုလာတဲမှာတော့ပန်ဝါမြို့နယ်မှာရှိတဲ့မြေရှားတပ်ထုလုတ်ကွက်မြေပြိုကျမှုနှစ်ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်အဲ့ဒီမြေပြိုကျမှုမှာတော့လူ၁၀ခန်းလောက်တေကျေပျောက်ဆုံးခဲ့ရပြီးတော့အခုချိန်ထိအလောင်းတွေအလုံးလုံးဝပြန်မတွေ့သေးဘူးလို့လုံခြုံရေးအရာအမည်မဖော်လို့တဲ့လုံသမားတူက VOA ကိုပြောပါတယ်အခုလိုမျိုးရွှေနဲ့ဓာတ်တထုတူဖော်မှုတွေတစ်တော်ထုတ်လုပ်မှုတွေကြောင့်ကချင်ပြည်နယ်ရဲ့နေရာအနှံ့မှာတဘာဝပ ပဝင်းကျင်ပျက်စီးမှုတွေနဲ့ကျင်းဆိုင်ကြုံတွေ့နေရပါတယ်လို့ဒေသခံပြည်သူတွေနဲ့တဘာဝပဝင်းကျင်အရေးလှုပ်ရှားနေတဲ့သူတွေကထောက်ပြနေကြပါတယ်ရှင်
။ကချင်ပြည်နယ်ဘက်ကရေဘေးဒုက္ခတွေရေအရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းမဆုမုံကပြပြပေးခဲ့တာပါ။အင်္ဂါညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်
။ UAE စီစနေကိုရေဒီယိုရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့facebook.com/voabemis ဖြစ်ပါတယ်
။မင်္ဂလာညချမ်းပါတော်တာရှင်များရှင်။ View American တရက်2024ခုနှစ်ဇူလိုင်လ2ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေကြဖြစ်တဲ့ VOA ရဲ့မြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိအမေရိကန်ပြည်တော်စုဝါရှင်တန် DC မြို့ရကနေတရက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါအစီအစဉ်နောက်ကမ္ဘာတလခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ဒီလိုအပတ်စဉ်အစီအစဉ်တွေကိုမထုတ်လွှင့်ပေးခင်မှာတော့အရင်ဆုံးမြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးခြင်းပါတယ်။မြန်မာနိုင်ငံရဲ့စိုက်ပျိုးရေးထွက်ကုန်သီးနှံတွေတင်ပို့ရောင်းချနေရတဲ့အဓိကနယ်စပ်ကုန်သွယ်ရေးလမ်းကြောင်းအလုံးပြည်တွင်းစစ်ကြောင်းပိတ်ကုန်တဲ့အတွက်တောင်သူလယ်သမားတွေအနေနဲ့သီးနှံဈေးကွက်မရှိတော့မှကိုအခုစိုက်ပျိုးရာသီစတင်ကလေးကစိုးရိမ်နေကြပါတယ်။ဒီကြောင့်ကိုခင်မောင်စိုးမင်းကအခုဒီတစ်ပတ်ရဲ့မြေကြီးဩဇာအစီအစဉ်ကနေတင်ဆက်ပေးထားပါရရှင်။
မြန်မာနိုင်ငံကစိုက်ပျိုးထွက်ကုန်သီးနှံတွေဟာဖွံ့ဖြိုးပြီးနိုင်ငံတွေကိုရေချောင်းကနေတင်ပို့ရောင်းချနိုင်တာကအင်မတန်နည်းပါးပြီးနယ်စပ်ကုန်သွယ်ရေးကအဓိကအားကိုးနေကြရတာပါ။နယ်စပ်ကုန်သွယ်ရေးဆိုရမှာအဓိကတရုတ်နိုင်ငံတဲကိုပို့ရတာကအများဆုံးဖြစ်ပြီးထိုင်းနိုင်ငံကတော့ဒုတိယအများဆုံးဖြစ်ပါတယ်။အိန္ဒိယနယ်စပ်ကုန်သွယ်ရေးမှာလည်းပဲမျိုးစုံအဓိကတင်ပို့ကြတာတွေ့ရပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတော့ကြံနယ်ဇက်တွေလောက်မဖွံ့ဖြိုးပေမဲ့ရခိုင်ပြည်နယ်အနေနဲ့ကတော့အားထားရတဲ့အတိုင်းအတာရှိပါတယ်။နယ်ဇက်ကုံသွယ်ရေးနဲ့ရောင်းချရတဲ့အတွက်မြန်မာဘက်ကသီးနှံတွေရဲ့အကြီးအသေးကိုတိတိကျကျတိုင်းတာစစ်ဆေးတာနည်းပါးပါတယ်။အဲ့ဒီအတွက်မြန်မာပြည်တွင်းကစိုက်ပျိုးရေးထွက်ကုန်တွေဟာအခွင့်အရေးတစ်ခုလိုဖြစ်နေပါတယ်။ဒါပေမဲ့လည်းအခုအခါမှာတော့စစ်ကောင်စီစကားစနဲ့တိုင်းရင်းသားလက်နက်ကင်တပ်တွေပြိပခဖြစ်ပွားနေပြီးအဲ့ဒီအ धिक နေဆက်ကုံသွေးလမ်းအလုံးပိတ်ကုန်ပါတယ်။အခုချိန်ဟာအ धिक စီထွက်သီးနှံတွေဖြစ်ကြတဲ့နှမ်းမြေပဲစတင်စိုက်ပျိုးပြီးဖြစ်တယ်လို့ဒေသတချို့မှာလည်းပြိုးစပားတွေစိုက်ပြီးထောင်ဖို့တာဆူးနေကြပါပြီ။ဒါပေမဲ့လည်းတောင်သူလယ်သမားတွေအနေနဲ့အ धिक ဈေးကွက်ဖြစ်တဲ့နေဆက်ကုံသွေးကြီးလုံးလို့မရရင်ဈေးကောင်းကောင်းမရပဲအကျိုးအမြတ်မရှိမှကိုစိုးရိမ်နေကြပါတယ်။တကယ်လို့သာသီးနှံပေါ်ချိန်မှာနေဆက်လမ်းတွေပြန်မဖွင့်ရင်တော့ထွက်သမျှသီးနှံအများစုဟာပြည်တွင်းဈေးကွက်တစ်ခုပဲရောင်းစရာကျန်တော့ပါတယ်။ဒီလိုအခြေအနေနဲ့ပတ်သက်ပြီးညီလက်ဒေသကစီထွက်သီးနှံစိုက်ပျိုးတဲ့တောင်သူတဦးကအခုလိုပြောပါတယ်။
အဲ့နေစားမထွက်ရင်ဈေးကောင်းမရနိုင်ဘူးတေချာရရတာပြည်တွင်းဈေးကွက်ကတော့အားတော့သူကမတော်သူကရှုံးတော့ဘူးနိုင်ငံကြီးဒီဇိုင်းနိုင်သွားရင်နေစားစိတ်ဒီမဖွင့်ရင်ဈေးကောင်းမရနိုင်ဘူးနှမ်းတည်းနှစ်သိန်းပတ်ချလဲမှမရောင်းရင်ရှုံးတယ်ကိုရင်းနီးကနဲ့လေအရမနဲ့တွက်လိုက်တော့နှမ်းတည်းနှစ်တိုင်းလို့ရရင်နှစ်သိန်းပတ်ချလဲတော့ရအောင်မကြံမှာလုံးမစုံမကြံဘူးအဲ့လိုတွက်ကြည့်ထားတယ်မမကိုက်နိုင်တော့ဘူးအဲ့နေစမမထွက်ရရင်ဟိုဘက်မှာမပွေလင်းရင်မကိုက်နိုင်ဘူးခုနှစ်ကြာမျိုးစားဈေးတွေကြီးခဲ့လေဟာမျိုးစားဈေးက NBK ပေါ့ NBK 15ဘတ်ကဲ15ဘတ်လေတလုံးကို35,000လို့36,000လို့အဲ့လိုတွေရှိတာအများတယ်အဲ့တလဲဟိုဘက်ပဲနေတယ်ပလဲဆိုတဲ့အဖြူပေါ့ကွာအဲ့ဒါတလုံးက9,000 9,800တသိန်းယူရီယာဟုတ်တယ်လူတယောက်ရဲ့လောကတတောင်ခွဲအထက်မှာရှိတယ်။အာနန်းပဲနေရတော့ခုနပြောသလိုနေစားကုံသွယ်မှုစကံကုံသွယ်ရေးအဆင်မပြေရဲ့တောင်သူတွေအဆင်မပြေဘူးပုံတွေအရာပြည်တွင်းတွေလက်ပတ်ပြီးတော့ရောက်ချနိုင်မယ်ဆိုပြည်တွင်းဈေးကွက်အဆင်လောင်နေရတော့ညံ့မကြံနိုင်ဘူးပေါ့အဲ့တဘောပေါ့လုံးလုံးရှုံးပြီပေါ့
စိုက်ပျိုးရေးလုပ်ငန်းတွေမှာမြေစီဓာတ်မြေဩဇာအပါအဝင်သွင်းအားစုလို့ခေါ်တဲ့ပစ္စည်းတွေဝယ်ယူရတဲ့ဈေးနှုန်းတွေဟာလည်းခေါင်ခိုက်အောင်ဈေးတက်နေတဲ့အတွက်တောင်သူတွေအခက်အခဲတွေတွေ့နေရပါတယ်။ဒါအပြင်လုပ်သားရှာပါတဲ့အတွက်ရှိတဲ့လေယာဉ်လုပ်သားတွေကိုဈေးကြီးပေးပြီးငှားနေရပါတယ်။အဆိုးဆုံးကတော့လောင်စာဆီဈေးတွေအတက်ကျတဲ့အတွက်လေယာဉ်သုံးဆက်မှုပစ္စည်းငှားရမ်းကတွေကိုတောင်သူအများစုကမတတ်နိုင်ကြလောက်အောင်ဖြစ်နေပါတယ်။ Erilo Samu Leago Agure Adwe Ho Yengrega Miopala Twepe Lokain La Jare Juenwa Kainwari Le Shaba Gomare Dilo Need Hapis and We John Leya Lungan Sibuha Tapivi Jasin Lagera Pipare Twashi the Miatina and we Aloha Neza Gondway Abo Migo Nijaya Bare Dilo Chene Nepate Bimila Didaga Online Sibuye Jane Ye Eridat Uga Kulu Pio Bare
ไอ้เมียบาเป็นပြောရင်တေယုတ်တေယုတ်မြေဆက်သူပင်မျိုးဆိုဆိုရင်အင်ဂျီကတော့အဲ့လိုသွားလိုက်သွားတာရှိခုခုလို့တက်ဝဲဖြစ်နေတော့ဆင်းလန်ပြေလာဖို့ပေါ့အဲ့ဒီလမ်းဆက်သွေးကိုပမေရွှေချသွားလာရောက်ဝယ်နေမှုကတော့ပြည်ရင်သွားတယ်လို့ပြောပါပေါ့ဒီလမ်းဆက်သွေးမကောင်းဘူးဆိုရင်အယောင်ကြီးဝယ်တာမှာတော့ထိခိုက်နေတာမှရှိမှာပေါ့ဝယ်တဲ့သူကလည်းလမ်းဆက်သွေးမကောင်းတော့မဝယ်ဘူးလေဒီနိုင လာနေဗျာဒီတက်ကောင်းလာနေဆိုတော့မရှိသေးဘူးပေါ့ဘာသာတေယုတ်ဈေးကွက်ကိုတေယုတ်ကဝယ်တဲ့ဈေးကွက်ပေါ်မှာမူကြီးပြီးလှုပ်ရှားတာကိုအဲ့လိုပဲခံမ
တကယ်တော့မြန်မာဘက်ကစိုက်ပျိုးရေးထွက်ကုန်တွေကိုတရုတ်ဘာဝင်နယ်စပ်ဒေသတွေကနေတင်ပို့ရောင်းချသလိုတစ်ဖက်ကလည်းစိုက်ပျိုးရေးစက္ကရာတွေစိုက်ပျိုးရေးသုံးပစ္စည်းတွေကိုနယ်စပ်ကနေပဲပြန်လည်တင်သွင်းကြတာတွေရှိပါတယ်အခုတော့နယ်စပ်လမ်းကြောင်းအလုံးစစ်ပွဲတွေနဲ့ပိတ်ကုန်တဲ့အတွက်ကြောင့်နှစ်ဖက်စလုံးကစိုက်ပျိုးရေးသုံးပစ္စည်းတွေအဝင်အထွက်ပိတ်ကုန်ပါတယ်။ဒါကြောင့်စိုက်ပျိုးရေးမှာနယ်စပ်တစ်ခုတည်းအားကိုလုတ်ကင်တာဟာမမှန်ဘူးလို့တောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကပြောပါတယ်
။ပြောရမယ်ဆိုရင်တော့ဒီနယ်စပ်ကုန်သွယ်ရေးကိုနယ်စပ်ကုန်သွယ်ရေးကိုအားပြုပြီးတော့မှဒီရည်ရွယ်ပြီးစိုက်တယ်ပေါ့နော်။ဒါပေမဲ့ဟိုကျွန်တော်တို့ကြေးရွာတွေမှာရှိနေတာကဒီအခုလက်ရှိတောင်သူတွေကတော့အဲ့ဒီလေစားကုန်သွယ်ရေးလမ်းကြောင်းတွေကိုအားကိုးပြီးတော့မှဟိုပါမန်နယ်လေးစိုက်ဖို့ဆိုတော့မဖြစ်နိုင်တော့ဘူးပေါ့နော်အဲစစ်တွေဖြစ်နေတဲ့အတွက်ကျောင်းရေးဝယ်တာတွေမှာအကုန်လုံးကျွန်တော်ကြေပေးမဲ့လုံးလုံးမရဘူးပေါ့နော်နောက်လေစားကုန်သွယ်ရေးတွေတွားရောက်အောင်ဆောက်ဖို့မဖြစ်နိုင်တဲ့အတွက်လည်းဒီကောင်သူတွေကဒီ export quality တိတဲ့နေကိုရည်ရွယ်ပြီးအောင်မှစိုက်လို့ပြုလို့မရဘူးပေါ့နော်ဒါကြောင့်မလို့အားလုံးပြတ်နေတဲ့အချိန်မှာကောင်သူတွေနေနဲ့အင်မတန်ကိုခက်ခဲတဲ့အနေအထားမျိုးပေါ့နော်ဆိုရမယ်ဆိုပြောရမယ်ဆိုတော့စပီရီကိုကြည်ကြည်ပြန့်ပြန့်လုပ်လို့မရတဲ့အနေအထားမျိုးလောလောဆယ်ရောက်နေတယ်လို့ပြောလို့ရပါတယ်။ဒီစိုက်ပျိုးရေးကန္တာဖွံ့ဖြိုးတိုးတက်ဖို့ဆိုရင်နေဆက်ကုံတွေကြီးကကောင်းကိုကောင်းမှဖြစ်မယ်။နေဆက်ကုံတွေကြီးကိုပဲအားကိုးရတယ်။ကျွန်တော်တို့ကဒီသမောကြီးတွေနဲ့တကယ်ဟိုဒီအနောက်ဥရောပကိုပို့ရတော့ဂျပန်ကိုပို့ရတော့စိတ်ကူးမမြင်နိုင်သေးဘူးပေါ့။အဲ့လောက်ထိအောင်စိတ်ကူးမမြင်နိုင်တဲ့အချိန်မှာအိန္ဒိယနေဆက်တို့တရုတ်နေဆက်တို့ထိုင်းနေဆက်တို့ဒီ border trade ကိုနေဆက်ကုံတွေကြီးကိုအားကိုးပြီးတော့မှဒီနှစ်တင်နေတဲ့ပထမအဆင့်ပေါ့နော်နှစ်တင်နေတဲ့ကာလမှာဒီလိုနယ်စပ်ကုန်သွယ်ရေလမ်းကြောင်းတွေပိတ်သွားတဲ့အတွက်ဒီစိုက်ပျိုးရေးဟာကဏ္ဍဟာဘယ်လိုမှတိုးတက်နိုင်စရာအကြောင်းရှိဘူးလို့ကျွန်တော်တို့သုံးသပ်ရပါတယ်။တကယ်တင်မောင်းတဲ့ကုန်သွယ်တွေ export လုပ်တဲ့အဆင့်ကိုတောင်းမှသွားဖို့နေနေသားသားဒီ border trade ကိုတောင်းမှကျွန်တော်တို့လက်လွတ်ဆုံးရှုံးနေရတဲ့အခြေအနေမျိုးဖြစ်သွားဘူး။စိုက်ပျိုးရေးကဏ္ဍတိုးတက်ဖို့အတွက်လိုအပ်နေသေးတယ်လို့ဒါသုံးသပ်လို့ရပါတယ်။
နေဆက်လမ်းကြောင်းအလုံးဟာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကတစ်ဖက်စစ်ကောင်စီစကားဆတပ်တွေကတစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်အဲ့ဒီလမ်းကြောင်းတွေပေါ်မှာကုန်ကားတွေတန်းစီပိတ်ဆို့နေပါတယ်။အဲ့ဒီအတွက်ကုန်ကားတွေပေါ်မှာပါလာကြတဲ့ဖျဲသီးနဲ့သီးနှံတွေလည်းပျက်စီးကုန်ပါတယ်။ပြီးခဲ့တဲ့တစ်တုံညာနှစ်ကွန်စစ်စင်ရေးကို MNDAA ကိုကန့် TNLA တအောင်ဖလောင်နဲ့ AA ရခိုင်အာရခတပ်တော်စတဲ့ညီနောင်မဟာမိတ်၃ဘွဲ့ကစတင်ခဲ့ပြီးတဲ့နောက်လာရှိုးမူဆယ်ရှမ်းပြည်အရှေ့မြောက်တရုတ်နယ်ကုန်သွယ်ရေးလမ်းမကြီးပိတ်ဆို့သွားပါတယ်။အဲ့ဒီနောက်ကိုကန့်ဘက်ကလမ်းတွေကလည်းဇက်တိုက်ပိတ်ကုန်ပါတယ်။တစ်ဆက်တည်းမှာပဲ KNU ကင်းတပ်ဖွဲ့တွေကမြဝတီမြို့ကိုတိုက်ခိုက်ပြီးဒေါနာတောင်နှမ်းဘော်ကိုစိုးမိုးထားလိုက်တဲ့အတွေ့ထိုင်းမြန်မာကုန်သွယ်ရေးအာရှလမ်းမကြီးလည်းပိတ်ဆို့သွားပါတယ်။တခါအိန္ဒိယနယ်စပ်ကုန်သွယ်ရေးနှစ်သွယ်ဖြစ်တဲ့တမူးကလေးလမ်းကိုလည်းဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကစိုးမိုးပြီးခန်းပတ်မြို့ကိုသိမ်းပိုက်လိုက်ပါတယ်။ရခိုင်ပြည်နယ်ဘက်မှာလည်း AA အရခတပ်တော်နဲ့စစ်ကောင်စီစကားဆတပ်တွေမောင်တော်မြို့တဝိုက်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဘင်္ဂလားဒေ့ရှ်နယ်စပ်ကုန်သွယ်ရေးပိတ်သွားပါတယ်။ဒီလိုအခြေအနေတွေကြောင့်နယ်စပ်ကုန်သွယ်ရေးအလုံးပြန်လည်အသက်ဝင်ဖို့ကတော့လက်နက်ကိုင်ပရိပခါတွေချုပ်ငိမ့်မှသာဖြစ်နိုင်မှာပါ။အဲ့ဒါမှသာမြန်မာနိုင်ငံရဲ့အဓိကစီးပွားရေးဖြစ်တဲ့လေယာစိုက်ပျိုးထုတ်ကုန်တွေပြန်လည်ပြီးဈေးကွက်ကောင်းတစ်ခုကိုရရှိမှာဖြစ်ပါတယ်ခင်ဗျာ။
နေဆက်ကုံသွဲရေမတည်ငြိမ်မှုကြောင့်မြန်မာတောင်သူတွေစိုးရိမ်နေကြတဲ့အကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုမတင်ဆက်ပေးခင်မှာမြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုပြောပြပေးကြပါမယ်
မြန်မာအရေးဟာယူကရိန်းအရေးနဲ့ရှင်ရင်နိုင်ငံတကာအာရုံစိုက်ခံရမှုကဆက်လက်ပြီးတော့နယ်ပါလျက်ရှိနေပါတယ်။အဲ့လိုနိုင်ငံတကာရဲ့အာရုံစိုက်မှုနဲ့အပိတ်ထောက်ခံမှုဟာသတင်းမီဒီယာတွေရဲ့ကဏ္ဍအားနည်းမှုကြောင့်ဒါမှမဟုတ်သက်ဆိုင်ရာအစိုးရရဲ့နိုင်ငံတကာဆက်ဆံရေးလိုအပ်ချက်ကြောင့်ဖြစ်နိုင်လားဆိုတဲ့အပေါ်မှာယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနိုင်ရှင်ချက်အစီအစဉ်
You is, we're not going anywhere. You're stuck with us.
You're prevented from coming back.
Instead of bringing the book to us.
Ukraine နိုင်ငံ ရေး မှာ ဆို ရင် တမရ ဇလန်စကီ ကို တိုင် အခြား နိုင်ငံ ခေါင်း ဆောင် တွေ နဲ့ တွေ့ တွေ့ ပြီး တော့ ထောက် ခံ မှု တွေ ရ အောင် လုပ် နေ ပါတယ် အလျောက် တူ ပဲ NUG အစိုးရ နဲ့ အာနာ သိမ့် စစ် တပ် က လည်း အာဆီယံ နိုင်ငံ တွေ အပါအဝင် နိုင်ငံ တကာ အားပေး ထောက် ခံ မှု ရ ဖို့ အပြိုင် အဆိုင် စူးစမ်း နေ ကြ ပါတယ် Ukraine နဲ့ မြန်မာ ရေး ဟာ တူညီ ချက် တွေ ရှိ နေ သလို ကွဲ ပြား ခြားနှက် ချက် တွေ လည်း ရှိ နေ ပါတယ် နိုင်ငံ တကာ ရဲ့ အာရုံ ဆိုင် မှု နဲ့ အားပေး ထောက် ခံ မှု တွေ ဟာ သက် ဆိုင် ရာ အဖွဲ့ အစည်း တွေ ရဲ့ ဆက် ဆံ ရေး အားနည်း ချက် ကြောင့် လား ဒါမှမဟုတ် နိုင်ငံ ရဲ့ အကျိုး စီးပွား ဆက်နွယ် နေ မှု ကြောင့် လား ဆိုတာကို အာနာ သိမ့် ခါစ မှာ စစ်တပ် ရဲ့ ဖမ်း ဆီးတာ ကို ခံခဲ့ ရ မှု တဲ့ သတင်း စာ ဆရာ ကိုနေ တန်ပေါင် ကို ဆက်သွယ် မေးမြန်း ထား ပါတယ်
အရိုးသုံး ဝန် ခံ ရင် တော့ ကျွန်တော်တို့ ဒီ ဘက်က ဒီ တော်လိုင်း လှုပ်ရှားမှု အင်အားစု ရဲ့ ဘက်က ပေါ့ နော် ဒီ ဖက်ဆစ် စစ်တပ် က ကျူးလွန် နေ တဲ့ ပြစ်မှု တွေ နဲ့ ပတ်သက် ပြီး သတင်း တင်ဆက် တဲ့ အခါ မှာ ပြောတာ ဆိုတာ နိုင်ငံ ရေး စီးပွား ရေး ပြောတာ ဆိုတာ မှာ နိုင်ငံ တကာ ကို မ ရောက် နိုင် ဘူး လို့ ပြော ရင် တော့ နည်းနည်း လေး ကျွန်တော် တို့ အသိတ် တော့ လက် မခံ ခင် ကြောက်ပါ ကျွန်တော် မြန်မာ နိုင်ငံ မှာ Ukraine Russia attack ဆို ပြီး တစ် နှစ် ကျော် လောက် ကျွန်တော် ယူ ဖြစ် လာ ပါ ကျွန်တော် နိုင်ငံ က တချို့ ကတော့ ပြောတာ ငါတို့ က cancel လို့ ငါတို့ နိုင်ငံ မှာ တခုခု အရေး ကြီး တဲ့ အခြေအနေ တွေ ဖြစ် တိုင်း ကမ္ဘာ မှာ ကြီး မားတ ဲ့ ပြဿနာ ကြီး တခု ဖြစ် အဲ့ ဘက်ကို အာရုံ နဲ့ နေ သွား တယ် ဆိုတော့ ဒါ တော့ မှန် မယ် လို့ ပြော ပြရ တယ် Ukraine နဲ့ ပတ်သက် ပြီး တော့ နိုင်ငံ တကာ ရဲ့ အကျိုး စီးပွား ကြီး တယ် ကျွန်တော် နိုင်ငံ နဲ့ ပတ်သက် ရင် နိုင်ငံ တကာ ရဲ့ အကျိုး စီးပွား မရှိဘူးလို့ပြောပြရတယ် moral အကျိုးစီးပွားလောက်ပဲရှိတယ် democracy ကိုအားပေးတယ်လူ့အခွင့်အရေးတည်တယ်ပေါ့နော်အဲ့ဒီဟာကြောင့်ပဲဖြစ်တာပါဒါဒုတိယတစ်ချက်ကတော့ကျွန်တော်တို့ဘက်မှာ PR အားနည်းချက်ရှိတယ်အဲ့ဒါအမှန်ပဲ PR မှာကျွန်တော်တို့သတင်းသမားတွေဘက်ကလည်း PR အားနည်းတယ်လို့ဒီလက်မှတ်ကိုင်တိုက်နေတဲ့အင်အားစုတွေရောနောက်အတိုက်ခံအစိုးရတွေဘက်ကကော PR အားနည်းတယ်အဲ့တော့ PR ကိုပြီးခဲ့တဲ့နှစ်နှစ်ခွဲလောက်လို့မှသူတို့ PR strategy တွေပြင်လာပြီးနိုင်ငံတကာထိုးဖောက်တယ်သူတို့ဒီကျွန်တော်တို့ကြားလိုက်မယ်တော့ပါပြီးခဲ့တဲ့တလနှစ်ပတ်လောက်ကကျွန်တော်တို့ဒီ channel 4 ਆ လာမသိဘူးတောက်လျှောက်ကျွန်တော်တို့ current ကြီးကတိုက်ပွဲပိုင်းတောက်လျှောက်အကုန်လုံးသူတို့ဆိုလိုချင်တာကဒီလို impact မျိုးက every day နေ့တိုင်းဖြစ်စီရမလို့ဒါပေမဲ့ကဘာကိုရောက်တယ်ကဘာကတိလားဆိုတော့တိတယ်စိတ်ဝင်စားလားအကူအညီမလားဆိုရင်တော့အကူအညီခြင်းနဲ့ဒါပေမဲ့ Ukraine ကိုကိုယ်တိုင်ကူညီတယ်မြန်မာကိုအဲ့တော့နောက်ဆုံးဘေးနေရာမှာနိုင်ငံတကာကကျွန်တော်တို့ဒီ PR အားနည်းလို့ကျွန်တော်နိုင်တော့မကူတာမဟုတ်အကျိုးစီးပွားကြောင့်ဘာကြောင့်လဲဆိုတော့ဒီစစ်ပွဲပေါ်သုံးသက်ချက်နိုင်ငံတကာကဟာအမြင်မတူဘူးအဲ့ဒါကြောင့်ဒီပဲကျွန်တော်ထပ်ပါတယ်တူညီချက်တွေကတော့ဖွင့်လို့အကုန်လုပ်ပါတယ်မတရားအဖြစ်ဟိုလူတို့ကိုအယက်သားတွေကိုနိုင်ငံတနိုင်ငံလူမျိုးတွေပြည်သူတွေအများကြီးနေတဲ့ပါမောမသာနေတဲ့နိုင်ငံတခုကိုကျူးကျော်တာ ਨੇ ကိုယ့်နိုင်ငံထဲမှာရှိတဲ့ကိုယ့်ပြည်ကျူးကျော်ပြီးဆင်နွှဲတာ ਨੇ စစ်ပွဲကြီးကတော့တူတူပဲဖြစ်ခဲ့တဲ့တတဖြတ်တိုင်းရက်စမှုဟိုရီဘောဘလိုခေါမလဲသိရဆိုမှုအဲ့ဒါအားလုံးကတူတူပါပဲပူတင်ကို ICC တင်မှုကျူတာမဲအောင်လာဘာလို့ ICC တင်မှုမကျူတာလဲကျွန်တော်ဆောင်းကပြောခဲ့တဲ့ interest ဆိုတာကျွန်တော်ဆိုလိုချင်တာကျွန်တော်နဲ့တိုင်းပြည်နဲ့ Ukraine မှာဖြစ်နေစပေါ်ကဖြစ်ခဲ့တဲ့ခံစားမှုတွေဒုက္ခတွေအားလုံးတခုပဲနိုင်ငံတကာကျွန်တော်တို့ဘာကြောင့်မကူညီရလဲဆိုတော့အချုပ်အခြားအာဏာပိုင်တဲ့နိုင်ငံတခုကိုသူများနိုင်ငံကျူးကျော်တာကိုကျူးကျော်တယ်လို့ပြောပြီးနိုင်ငံအတွင်းမှာဖြစ်နေတဲ့ဟာကိုတော့ပြည်လင်းစစ်လို့ပြောနေပါတယ်ကျွန်တော်တို့ကလည်းကိုယ့်ကိုပြန်ပြီးတာကျွန်တော်တိုင်းပြည်မှာဖြစ်နေတဲ့တော်လှန်ရေးကပြည်လင်းစစ်တာကျွန်တော်တို့ကပြည်လင်းစစ်မဟုတ်ဒါပေမဲ့နိုင်ငံတကာ definition ကသူကပြည်ဝင်စေဒါဒီအချုပ်ချာအာဏာပိုင်တဲ့ကိစ္စဝင်မစွန့်နဲ့ဆိုတဲ့နေရာမှာရက်သွားတဲ့အတွက်ကျွန်တော်တို့ညွန်နေမှာဖြစ်ဘူး။အဲ့တော့ကျွန်တော်တို့ကကိုအားကိုကိုပြီးကိုပွဲကိုပြီးအောင်လုပ်ပါမှာပေါ့လေ
။ဒါကတော့ Ukraine ရေးနဲ့မြန်မာရေးကိုသတင်းစာဆရာကိုနေတန်ပေါင်ကတုံ့တက်ထားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှလည်းဘသူတွေကဒီ season မှာပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ။
ယူကရိန်းမြန်မာနိုင်ငံချင်းအစီအစဉ်ကိုဟောင်းစာကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်အလှည့်ကိုပေးကြရအောင်ပါအရှိအလယ်ပိုင်းဒေတာတွင်ဂျာဝင်နှိမ့်နိုင်နေတဲ့အီဂျစ်နဲ့ကာတာနိုင်ငံတွေနဲ့ပါရေးဆွဲထားတဲ့အစ္စရေးနဲ့ဟာမတ်အဖွဲ့အကြားညီညာရေးအစီအစဉ်အကောင့်ထဲပေါ်လာအောင်အမေရိကန်ပြည်ထောင်စုကဆက်လက်ပြီးတော့တွန်းတိုတိုက်တိုက်လှုံ့ဆော်နေပါတယ်အခုချိန်မှာတော့ဂါဇာမှာတိုက်ပွဲတွေပိုပြင်းထန်နေပြီးတော့အစ္စရေးရောဟာမတ်ဘက်ကပါညီညာရေးအစီအစဉ်နဲ့ပတ်သက်လို့လက်ခံတဲ့တိုးတက်မှုမတွေ့ရသေးပါဘူး VOA သတင်းတောက် Arash Arabasidi သတင်းပေးပို့ထားတာကိုအခြေခံပြီးတော့ဦးသိန်းထိုင်ဦးကပြောပြပေးမှာပါရှင်
ဒီကနေ့သတင်းဘက်ကကျင်းပခဲ့တဲ့သမ္မတလောင်းစကားစစ်တိုးပွဲအကြီးသမ္မတဂျိုးဘိုင်ဒန်ရောသမ္မတဟောင်းဒေါ်နယ်ထရန့်ရောနယူးယောက်စလုံးမဲဆယ်စည်းရုံးပွဲတွေပြန်ကျင်းပနေပါတယ်သမ္မတဂျိုးဘိုင်ဒန်စကားစစ်တိုးပွဲမှာထိထိရောက်ရောက်ပြောဆိုနိုင်စွမ်းမရှိဘူးလို့သတ်မှတ်ခံထားရပါတယ်ဘာဖြစ်ဖြစ်ဒုတိယသတင်းအတွက်သူထက်ရွေးခံမယ်ဆိုတာကိုသူ့ကိုထောက်ခံသူတွေကိုသမ္မတဘိုင်ဒန်ပြောဆိုနေပါတယ်
I give you my word as a Biden I would not be running again if I didn't believe
ကျွန်တော်နှလုံးသားထဲကလိုက်လိုက်လဲလဲပြောတာပါဒီတာဝန်ကိုမထမ်းဆောင်နိုင်ဘူးလို့ယုံကြည်ရင်ကျွန်တော်သမ္မတရွေးကောက်ပွဲထပ်ဝင်ပြိုင်မှာမဟုတ်ပါဘူးဒီရွေးကောက်ပွဲမှာကျွန်တော်တို့ဘက်ကပေးဆက်ရမယ့်အရင်နှီးတိတ်ကြည့်ပါတယ
်သတင်းဘက်ကကျင်းပခဲ့တဲ့မဲဆယ်ရန်ကုန်ပြည်ပွဲတွေကတော့စကားစစ်တပွဲမှာထိထိကောင်းကောင်းဖြစ်ခဲ့တဲ့ဂျိုးဘိုင်ဒန်နေရာမှာတခြားသမ္မတလောင်းတယောက်ရွေးဖို့စဉ်းစားသင့်နေပြီဆိုပြီးဒီမိုကရက်တစ်ပါတီအတွင်းစိုးရိမ်မှုတွေကိုဖယ်ရှားဖို့နောက်ထပ်ခွင့်ရေးတစ်ခုဖြစ်နေပါလေ။ဒေါ်နယ်ထရန့်ကတော့ရွေးကောက်ပွဲဟာအင်အားခိုင်မာမှုနဲ့အာဏာပြောင်းချက်မှုတစ်ခုအကြားရွေးချယ်ရမယ့်ရွေးကောက်ပွဲဖြစ်တယ်ဆိုတော့စကားစစ်တိုးပွဲကတသက်ပြလိုက်တာလို့မဲဆက်ပွဲမှာပြောနေပါလေ
။ The question every voter should be asking themselves today is not whether Joe Biden can
မဲဆန္ဒရှင်တိုင်းကိုဒီနေ့မေးရမယ့်မေးခွန်းကဂျိုးဘိုင်ဒန်ဟာမိနစ်90စကားစစ်တိုးပွဲမှာဆက်ပြီးဆွေးနွေးနိုင်သလားမဆွေးနွေးနိုင်ဘူးလားဆိုတာမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုဟာလိညာလှည့်ပြားတဲ့ဂျိုးဘိုင်ဒန်သမ္မတအဖြစ်တာဝန်ယူတဲ့အောက်မှာနောက်ထပ်၄နှစ်ဆက်ခံမလားဆိုတာပ
ါဂျိုးဘိုင်ဒန်ရွေးကောက်ပွဲမှာဆက်ပြိုင်မယ်လို့သူယုံကြည်တဲ့အကြောင်းကိုလည်းစကားစစ်တိုးပွဲပြီးလူထုနဲ့တွေ့ဆုံရမှာဒေါ်နယ်ထရန့်ကပြောပါလေ
Many people are saying that after last
night တော်များများကဂျိုးဘိုင်ဒန်ရွေးကောက်ပွဲဆက်ပြိုင်တော့မှာမဟုတ်ဘူးလို့ပြောနေပါတယ်ဒါပေမဲ့တကယ်တော့သူဟာကျွန်တော်တို့ပြောနေတဲ့တခြားဒီမိုကရက်တွေထက်လူထုစစ်တမ်းတွေမှာပိုပြီးရှေ့ကပြေးနေပါတယ်ပြိုင်ပွဲကနှုတ်ထွက်မယ်လို့ကျွန်တော်မထင်ပါဘူး
။ Democratic Party အတွင်းတချို့သမ္မတဘိုင်ဒန်စာသူ့ရဲ့ဒုသမ္မတဖြစ်တဲ့ Kamala Harris နဲ့စာထုတ်ဖို့ပြောတာမျိုးတွေရှိသလိုတချို့ကလည်းလူထုထောက်ခံမှုအပြောင်းအလဲဖြစ်နိုင်ခြင်း Michigan ပြည်နယ်အုပ်ချုပ်ရေးမှူး Gretchen Whitmer နဲ့စာထုတ်ဖို့ California ပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ဒါမှမဟုတ် Kentucky ပြည်နယ်အုပ်ချုပ်ရေးမှူး Andy Beshear Illinois ပြည်နယ်အုပ်ချုပ်ရေးမှူး J.B. Pritzker စသဖြင့်အကြံပြုနေကြပါလေ။သမ္မတဘိုင်ဒန်နေရာမှာအစားထိုးဖို့ဆိုတော့ဒီမိုကရက်တစ်ပါတီအတွင်းအခုလိုထောက်ခံမှုပေးနေသူတွေကလက်မခံကြပါဘူး။အော်ဂိုလာပါတီညီလာခံမှာတခြားကိုယ်စားလှယ်လောင်းတစ်ယောက်ကိုအစားထိုးမယ်ဆိုရင်သမ္မတဘိုင်ဒန်ကပြိုင်ပွဲကနေနှုတ်ထွက်ပေးရပါလိမ့်မယ်။ဗာဂျီးနီးယားတက္ကသိုလ်ကပါမော့ခ်လယ်ရီဆပ်ပတူကအခုလိုသုံးသပ်ပါတယ်
။ They would have to go to the White House and try to convince
သူတို့အင်ဗျူရိုကိုတွားပြီးသမ္မတဘိုင်ဒန်ဘက်ကလက်ခံလာအောင်နားချစည်းရုံးဖို့လိုပါတယ်။ဒါပေမဲ့လက်ခံလာဖို့ဆိုတာကတကယ်ကိုခက်ခဲတဲ့ကိစ္စပါ။သမ္မတကတော့ဂျေးဘိုင်ဒန်ကိုလည်းလက်ခံလာအောင်စည်းရုံးရပါလိမ့်မယ်။ဒါကပုံပြီးတော့ခက်ခဲနိုင်ပါတယ်
။သမ္မတကတော့ဂျေးဘိုင်ဒန်ကစကားစစ်တိုးပွဲပြီးလူထုစည်းရုံးပွဲတစ်ခုမှာသူ့ရဲ့ခင်ပွန်းသမ္မတဘိုင်ဒန်ဟာအမေရိကန်ပြည်ထောင်စုအတွက်အကောင်းဆုံးရွေးချယ်ရမယ့်သမ္မတလို့ပြောဆိုနေပါတယ
်။
ညစကားစစ်ထုတ်ပွဲမှာဂျိုးဘိုင်ဒန်ကိုတွေ့ကြတဲ့အချိန်သမ္မတတယောက်ရဲ့ဂုဏ်သိက္ခာအကျင့်လက္ခဏာတွေနဲ့အမှန်တရားကိုထုတ်ဖော်ခဲ့တာပါဒေါ်နယ်ထရမ့်ကလိန်ပြီးလိန်နေတာကိုတွေ့ရမှာပ
ါ CBS ရုပ်သံကနဦးထွက်လာတဲ့စကားစစ်ထုတ်ပွဲအပြီးစစ်တမ်းနေမှာတော့ဘိုင်ဒန်ဟာကိုယ်စားလှယ်လောင်းအဖြစ်ဆက်ရှိနေတဲ့ဆိုတော့ဒီမိုကရက်အများစုကလက်ခံပါတယ်မာကာတက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက်ကဂျူလီယာအာဇရီကတော့နိုင်ငံရေးပါတီရဲ့ထွေထွေညီလာခံကပဲစကားစစ်ထုတ်ပွဲတဲ့မဲဆန္ဒရှင်တွေပေါ်မှာပိုပြီးဩဇာတရားမှုရှိတယ်လို့ပြောပါလေ
Sort of state of the art research in
နောက်ဆုံးပေါ်ခေအမီဆုံးသူတေသနာနီးလန်းတွေရဲ့တွေ့ရှိချက်အရမဲဆန္ဒရှင်တွေပေါ်မှာစီးရုံနိုင်တာနိုဝင်ဘာရွေးကောက်ပွဲမှာဘယ်သူကိုမဲပေးမလဲဆိုတာဆုံးဖြတ်နိုင်တဲ့အဓိကနေရာဆွေးနွေးပွဲတွေကပါတီညီလာခံမှာစကားစစ်ထိုးပွဲမဟုတ်ပါဘူ
းသမ္မတဘိုင်ဒန်ရဲ့မဲဆန္ဒစီးရုံမှုတွေကတော့စကားစစ်ထိုးပွဲပြီးတာနဲ့လာမဲ့ပါတီနိုင်ငံလုံးဆိုင်ရာညီလာခံချင်းပါရေးကော်မတီအဖွဲ့ဝင်တွေနဲ့အစည်းအဝေးတွေခေါ်ယူကျင်းပနေပါတယ်အဲ့ဒီအစည်းအဝေးတွေမှာပါဝင်တဲ့ကော်မတီဝင်တချို့ကတော့သမ္မတဘိုင်ဒန်ပြန်ရွေးခံရမယ်ဆိုတော့ အခြေအကျဲကောင်းမြန်မျှော်လင့်ထားတဲ့အကြောင်းအပီသတင်းဌာနကပြောပါတယ်။စကားစီတိုးဝဲတင်သမ္မတဘိုင်ဒန်ရဲ့ဆွေးနွေးပြောဆိုပုံလေးပေါ်ဝေဖန်ဒါရီကိုသူတို့ကလက်မခံညှင်းပယ်နေကြဆဲဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်ကိုဥသိမ်းထားဦးကတင်ဆက်ပေးခဲ့တာပါအခုတခါတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုမတင်ဆက်ပေးခင်မှာ VOA ရဲ့ပုံပြရုပ်သံအစီအစဉ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုမှနိုင်ငံကိုပဲ့ကိုင်ဖို့နိုင်ငံသားတွေကတမရနဲ့လွှတ်တော်ကိုရွေးချယ်တင်မြှောက်ပါတယ်ဒါပေမဲ့မူဝါဒတွေကိုကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ပြင်ဆင်နိုင်တဲ့နည်းလမ်းတွေတမရတွေမှာရှိပါတယ်အခုနှစ်ပိုင်းတွေအတွက်အပြောများနေတဲ့နည်းတစ်ခုက Executive Order ဆိုတဲ့သမ္မတအမိန့်အာဏာပဲဖြစ်ပါတယ်။ VOA ပုံပြရုပ်သံမှာကိုဝင်းခမ်းမောင်ကတင်ဆက်ပေးထားပါတယ်ရှင
်။ဘောပင်တချောင်းရဲ့အာဏာလက်မှတ်လေးတစ်ချက်ထိုးလိုက်ရုံနဲ့သမ္မတတွေအနေနဲ့သမ္မတအမိန့်အာဏာထုတ်ပြန်လို့ရပါတယ်။ပြည်တော်စုအစိုးရလိုက်နာဆောင်ရွက်ရမယ့်ညွှန်ကြားချက်တွေဖြစ်ပါတယ်။သူတို့မှာဥပဒေရဲ့အာဏာပါဝင်ပါတယ်။သမ္မတကအမိန့်ပေးနိုင်တဲ့စွမ်းအားမှာလည်းအတိုင်းတာတော့ရှိပါတယ်။သမ္မတအမိန့်အာဏာကိုဘာနဲ့အကောင့်ထဲပုံမှာလဲဖွဲ့စည်းပုံအခြေခံဥပဒေနဲ့လားအခြားဥပဒေတရားရဲ့နဲ့လားဆိုတာဖော်ပြထားရပါမယ်။သမ္မတအမိန့်အာဏာတွေကိုပယ်ဖျက်နိုင်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီဘူးဆိုပြီးတရားရုံးကဆုံးဖြတ်နိုင်ပါတယ်။ဒီအမိန့်အာဏာကိုအကောင့်ထဲပုံဖို့ငွေကြေးလွတ်တော်ကခွင့်မပြုဘဲညှင်းလို့ရပါတယ်။သမ္မတအမိန့်အာဏာတွေကိုပယ်ချတဲ့ဥပဒေလွတ်တော်ကအတည်ပြုလို့ရပါတယ်။နောက်တက်လာတဲ့သမ္မတတွေကသမ္မတအမိန့်အာဏာအသစ်ထုတ်ပြီးအရင်သမ္မတထုတ်ပြန်ထားတာကိုပြက်ပြယ်စေပါတယ်။သမ္မတဖြစ်ပြီးတလကြာမှကွယ်လွန်သွားတဲ့သမ္မတဝီလျံဟယ်ရီဆန်ကလွဲရင်ကျန်အမေရိကန်သမ္မတတိုင်းအ ਨੇ ဆုံးသမ္မတအမိန့်အာဏာထုတ်ပြန်ကြပါတယ်။တချို့သမ္မတအမိန့်အာဏာတွေကတမိုင်းတွင်ပါတယ်။ကိစ္စကြီးကြီးငယ်ငယ်တွေမှာသမ္မတတွေဟာသမ္မတအမိန့်အာဏာထုတ်ပြန်ပြီးဦးစားပေးလုပ်ငန်းတွေအပြောင်းလဲလုပ်ခဲ့သလိုပြည်ထောင်စုအစိုးရလုပ်ကိုင်ပုံတွေကိုပြောင်းလဲခဲ့ပါတယ်။
ဒီရဲ့ပုံပြရုပ်သံအစီအစဉ်ကိုကိုဝင်းခမောင်ကတင်ဆက်ပေးသွားတာပါအမေရိကန်အတန်ညာဘက် VOA မြန်မာဘာသာအစီအစဉ်ကိုည9နိုင်ကနေ10နိုင်အထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်အလှည့်ပါဒီတစ်ပတ်တော့ Sweden နွေရာသီကျိုးပွဲတော်အကြောင်းပြောပြပေးထားပါတယ်နွေရာသီရောက်ချိန်ကိုမျှော်လင့်စောင့်စားကြိုးဆိုကြတဲ့ဥရောပနိုင်ငံတွေက Sweden နိုင်ငံမှာနွေရာသီကိုကြိုးဆိုတဲ့ Midsummer ပွဲတော်ဟာနိုင်ငံတော်အလေးထားကျင်းပကြတဲ့ပွဲတော်တစ်ခုဖြစ်ပါတယ်ဟိုးအရင်အစဉ်လာတွေအတိုင်းဝေစားစင်ရင်ကျင်းပကြတဲ့ပွဲတော်ကိုမတ်စုမြတ်မွန်နဲ့အတူကမ္ဘာတစ်လွှာခီးသွားစီစဉ်ကနေတွားရောက်ပြီးတော့ဆင်နွှဲကြရအောင်ပါရှင်
ဥရောပနိုင်ငံတွေမှာနွေရာသီကာလနေ့တာအစီအစဉ်ဖြစ်တဲ့နေ့ကိုပုံစံမျိုးစုံနဲ့ကြိုးဆိုကြလေရှိပါတယ်။ဥရောပတိုက်မြောက်ပိုင်းစကန်ဒီနေဗီးယားနိုင်ငံတစ်ခုဖြစ်တဲ့ဆွီဒင်နိုင်ငံမှာတော့ရုံးပိတ်ရက်သတ်မှတ်ပြီးတော့ကို Midsummer ပွဲတော်ဆိုပြီးတော့ကြိုးဆိုပါတယ်။ခရီးယာဘာသာရေးပွဲတော်အနေနဲ့အလဲခက်လောက်ထဲကစတင်ခဲ့တယ်လို့ယုံကြည်ကြတဲ့ပွဲတော်ဟာဒီကနေ့မှာတော့နွေရာသီကိုကြိုးဆိုတဲ့ Midsummer ပွဲတော်တစ်ခုအနေနဲ့ဆွီဒင်နိုင်ငံတဝက်မှာကျင်းပကြပါတယ်။နှစ်စဉ်ဇွန်လ19ရက်နဲ့25ရက်ကြားကတောက်ချနေတိုင်းမှာမစ်ဆမ်မနီအချိုးပွဲတော်တွေနဲ့စတင်လေးရှိပါတယ်။ဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့တော်ကစကန်ဆယ်လဟာပြင်ပြတိုက်မှာ2024ခုနှစ်အတွက်နေတာအစီအစဉ်ဖြစ်တဲ့ဇွန်လ21ရက်နေ့ကနေဇွန်လ23ရက်နေ့အထိမစ်ဆမ်မပွဲတော်ကို3ရက်ကျင်းပခဲ့ပါတယ်။နွေရာသီကိုကြိုဆိုတာဖြစ်တယ်လို့စိုက်ပျိုးရာသီမှာအထွတ်တိုးအောင်မြင်စေဖို့ဟိုးအရင်တွေကအစဉ်လာတွေအတိုင်းမစ်ဆမ်မပွဲတော်တွေကိုကျင်းပပါတယ်။အသစ်တစ်ပတ်မွေးဖွားခြင်းနဲ့မြို့အောင်အထွတ်တိုးခြင်းသင်္ကေတအဖြစ်ပန်းတွေတည့်ရွက်တွေကိုပန်းတိုင်မှာအလှဆင်ကြသလိုကိုရိုင်းပန်းတရဖူတွေလုပ်ပြီးတော့ပွဲတော်လာသူတွေဆင်မြန်းကြပါတယ
် Thank you I'm from Orlando, Florida and I'm here because this is midsummer
ကျွန်မ Florida ပြည်နယ် Orlando မြို့ကလာတာပါဒီနေ့မှတခါကျွန်တော်ရဲ့ midsummer ပွဲတော်အတွေ့အကြုံကိုရရှင်လို့လာခဲ့တာပါဆွီဒင်မှာဒီအတွေ့အကြုံကိုစကန်ဆာမှာရရှင်လို့ကိုလာခဲ့တာပါပဲ
ဆွီဒင်နိုင်ငံအတွက်အရေးအပါဆုံးပွဲတော်တစ်ခုလို့ပြောနိုင်တဲ့ Midsummer ပွဲတော်ကိုအခုလိုကမ္ဘာနေရာစုံကနေတကူတကလာပြီးတော့ဆင်နွှဲကြသူတွေမနှဲလှပါဘူ
း It's my first time celebrating Midsummer and first time being in
Sweden ဆွီဒင်ကိုအခုပထမဆုံးရောက်ဖူးတာဖြစ်တယ်လို့နွေရာသီပွဲတော်ကိုလည်းပထမဆုံးပါဝင်ဆင်နွှဲဖူးတာပါတကယ်ကိုသဘောကျဖို့ကောင်းတယ်လို့ပြောစရာလည်းကောင်းပါတယ
်ကမ္ဘာတက်တဲ့အရှိဆုံးလဟာပြေပြတိုက်ကြီးဖြစ်တဲ့ Skansen ပြတိုက်မှာရိုးရာအစင်လာတွေအတိုင်းဝက်စားဆင်ရင်ကခုံစားတော့ပြီးတော့ Midsummer ပွဲတော်ကိုကျင်းပကြတာပါအားလုံးပျော်ပျော်ပါပါဆူဝေးကောက်ခုံကြတာကိုမြင်ရသူတွေအနေနဲ့လဲစိတ်ကြည်နူးစရာကောင်းနေပါတယ်
ကျွန်တော်ကတော့တိတ်ကိုကြိုက်ပါတယ်လူတွေများကြီးနဲ့တိုက်တိုက်ဝုံဝုံဆင်နွှဲရတာမျိုးတိတ်သဘောကျပါတယ်နေထဲမှာနားနေကြသူတွေမျက်ကင်းပေါ်မှာသွားနေကြသူတွေကိုမြင်ရတာလဲပျော်စရာကောင်းပါတယ်သူသဖြင့်ပန်းတိုင်ကိုလှည့်ပတ်ပြီးကကြတာကိုကျွန်တော်သဘောကျဆုံးပါ
ညရာဒီကိုကြိုးစိုးတဲ့မြစ်ချမ်းမပွဲတော်မှာဖမ်းမင်တွေနဲ့လှဆင်ထားတဲ့ပန်းတိုင်ကိုလှည့်ပတ်ပြီးတော့ဖားတွေလိုကားခုံကြတာကပွဲတော်ရဲ့ထူးခြားတဲ့အစဉ်လာတစ်ခုဖြစ်ပါတယ်နေတာအခြေဆုံးတွေကိုရွေးပြီးတော့ပွဲတော်ကျင်းပလေးရှိတာမို့ညနေတဲ့အထိဆွေတင်တဲ့တာကန်တွေအတွက်မိသားစုမိတ်ဆွေတငယ်ချင်းတွေနဲ့စုဝေးစားတော့ကားခုံပြီးတော့ပျော်စရာညရာဒီကာလတွေကိုကြိုးစိုးနိုင်ကြပါတယ်
I like it when it's nice weather because it used to rain in midsummer. ရာသီဥတုတာတာရာရာဖြစ်နေတာကိုကျွန်မသဘောကျပါတယ်ခရိုင်းဆိုရင်မိုးတွေရွာလေးရှိတယ်လေဒီနေ့တော့အေးအေးဆေးဆေးပွဲကိုဆင်နွှဲလို့ရပါတယ်ဆွေတနေကတုံးမှာမေချမ်းမပွဲတော်ကိုအခုလိုကြီးကြီးကျယ်ကျယ်ဆင်နွှဲတာမျိုးရှိတယ်လို့ခုအတိုင်းဝိုင်းတဲ့ကိုနွေရာသီကိုကြိုးစိုးတဲ့ပွဲတွေလှုပ်ကြတာလည်းရှိပါတယ်အဓိကကတော့အားလုံးပါဝင်တဲ့ပျော်စရာပွဲတော်တစ်ခုဖြစ
ဆုံးကြတွေ့ကြစကားပြောနိုင်ကြတဲ့အတွက်အားလုံးဝမ်းသာကြပါတယ်အားလုံးစိတ်လက်ပေါ်ပါပြီးတော့ပြောကြတာကမစ်ဆမ်မာပွဲတော်ရဲ့အင်မတန်ကောင်းတဲ့ထူးခြားမှုဖြစ်ပါတယ
်ပန်းထရဖူတွေဆောင်းကြတာပန်းတွေနဲ့အလှဆင်ထားတဲ့ပန်းတိုင်ကိုဝိုင်းဖွဲ့လှဲ့ပတ်ကားခုံကြတာတွေအဖြစ်မစ်ဆမ်မာပွဲတော်အတွက်အရေးပါတဲ့နောက်တစ်ခုကတော့မိသားစုမိတ်ဆွေတွေဝိုင်းဖွဲ့စားတောက်ကြတာဖြစ်ပါတယ
် So normally what we eat in the summeris the same food what we eat in Christmas
ပုံမှန်အားဖြင့်တော့ mid summer ပွဲတော်မှာစားကြတဲ့အစားအစာတွေက Christmas ပါစားကြတာနဲ့အတူတူပါပဲငါးရောအသားရောအားလုံးအတူတူပါပဲ
Atlantic သမုဒ္ဒရာမြောက်ပိုင်းကငါတလောက်လို့ပြောကြတဲ့ဒီ herring ငါးတွေကိုအချင်းတဲတယ်လို့လှုပ်ထားတာရဲ့ထောပတ်နဲ့တွဲစားကြတဲ့လက်လက်ဆက်ဆက်အားလုံးတွေရဲ့ cream နဲ့တို့စားတဲ့ strawberry သီးတွေရဲ့က mid summer ပွဲတော်မှာမပါမဖြစ်တဲ့အစားအစာတွေဖြစ်ပါတယ်နေရာဒီတရားဝင်စတင်တဲ့အထိတ်မှတ်ဆွီဒင်နိုင်ငံမှာကျင်းပတဲ့မစ်ဆမ်မာပွဲတော်တွေကိုဆွီဒင်လူမျိုးတွေတိတ်ကိုအလေးထားကြပြီးတော့ကြီးကြီးငယ်ငယ်ပါဝင်ဆင်နွှဲကြပါတယ်။မစ်ဆမ်မာပွဲတော်ဆင်နွှဲကြသူတွေအနေနဲ့ပန်းခုနှစ်မျိုးခူးဆွပြီးတော့ခေါင်းအုပ်အောက်မှာထားအိမ်ရင်ကိုယ့်ရဲ့အချစ်စစ်လက်တွဲဘော်ကိုအိမ်မက်မက်တယ်လို့ဆွီဒင်ရောယာပုံပြင်တွေထဲမှာပြောထားတာမို့ဒီအစဉ်အလာကဒီကနေ့အထိလဲမြို့သမီးငယ်တွေကြားရေပန်းစားတဲ့အစဉ်အလာတစ်ခုဖြစ်နေပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ
ဆွေရင်နွေရာသီကြိုပွဲတော်ကြောင့်ကမ္ဘာတလောခီးသွားစီစဉ်မှာမတ်စုမြမုံကတင်ဆက်ပေးခဲ့တာပါ။အင်္ဂါညရဲ့ပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။သရရှင်နေအတွင်းနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@vnews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအကြီးချုပ်ကိုတော့မတ်ကလေးကပြောပြပေးပါပါရှင်။
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကသမ္မတတောင်းရင်ယူခဲ့တဲ့အချိန်2020သမ္မတရွေးကောက်ပွဲရှုံးနိမ့်နေတာကိုပြောင်းလဲဖို့ကြိုးစားခဲ့တဲ့လုပ်ရက်တွေဟာတရားဝင်နဲ့တရားမဝင်မှုဆိုတာကိုတော့အောက်တရားရုံးတွေကဆုံးဖြတ်ရမှာဖြစ်တယ်လို့အမေရိကန်တရားရုံးချုပ်ကဆုံးဖြတ်ချက်ချလိုက်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့တရားရုံးရဲ့ဆုံးဖြတ်ချက်ဟာသမ္မတတယောက်ကိုဥပဒေချိုးဖောက်ခွင့်ရှိတဲ့သဘောမျိုးခွင့်ပြုလိုက်တာဖြစ်နေတဲ့အတွက်နောက်မှာအနေကြီးတဲ့အစဉ်အလာတစ်ခုလိုဖြစ်သွားနိုင်တယ်ဆိုပြီးဝေဖန်ပြောဆိုထားပါတယ်။ထိုင်းနိုင်ငံမှာကွန်တိုတိုက်ခန်းဝေယူသူမြန်မာနိုင်ငံသားတွေကိုစစ်ကောင်စီကအရေးယူလိုက်ပြီးတဲ့နောက်ပိုင်းထိုင်းနိုင်ငံရဲ့ဒီနှစ်ဒုတိယနဲ့တတိယသုံးလကွန်တိုအယောင်စည်းကွက်ဟာတိတိတိုက်တာထိခိုက်သွားတဲ့အကြောင်းထိုင်းကွန်တိုအယောင်ဌာနတစ်ခုရဲ့အုပ်ချုပ်ရေးမှူးကဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဧပြီလအတွင်းထိုင်းနိုင်ငံမှာကွန်တိုတိုက်ခန်းဝေယူသူတွေကိုမြန်မာစစ်ကောင်စီကစတင်အရေးယူခဲ့ချိန်နောက်ပိုင်းဘီလီယံနဲ့ချီတဲ့တန်ဖိုးရှိတဲ့ကွန်တိုတွေအယောင်ရက်ဆိုင်နေတဲ့အကြောင်းလည်းသူကပြောထားပါဗျ။ထိုင်းနိုင်ငံကကွန်တိုတိုက်ခန်းဝေယူတဲ့နိုင်ငံသားတွေထဲမှာတရုတ်နိုင်ငံပြီးရင်မြန်မာနိုင်ငံသားတွေဒုတိယအများဆုံးနေရာမှာရှိတဲ့အကြောင်းကိုထိုင်းနိုင်ငံရဲ့အိုးအိမ်ချမ်းမြေအယောင်ဝယ်စစ်တမ်းကောက်ယူသူတွေကပြီးခဲ့တဲ့လပိုင်းကထုတ်ပြန်ခဲ့ပါဗျ။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ယူတီကာမြို့မှာအသက်73နှစ်အရွယ်ကရင်လူငယ်တူတေဆုံးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်လို့ရဲတပ်ဖွဲ့ဝင်တွေကိုယ်ပေါ်မှာတက်ဆင်ထားတဲ့မှတ်တမ်းတင်ဗီဒီယိုကိုထုတ်ပြန်ခဲ့တာဟာပွင့်လင်းမြင်သာမှုရှိစေအတွက်ဖြစ်တယ်လို့ယူတီကာမြို့ရဲတပ်ဖွဲ့အကြီးအကဲကပြောပါရယ်။ပြီးခဲ့တဲ့ဇွန်လ28ရက်တောက်ကြနေ့ကရဲတပ်ဖွဲ့ဝင်တွေစစ်ဆင်နေစဉ်ပြစ်ခတ်မှုဖြစ်ရာကနေအမေရိကန်ရောက်ကရင်မိသားစုက၈တန်းကျောင်းသားလေးညမွေတေဆုံးခဲ့ရတာဖြစ်ပါရယ်ရှင်။
။ဒီနေ့အစီအစဉ်ကိုမက်ခင်လေးကပြောပြပေးသွားတာပါ။အင်္ဂါကြရဲ့အစီအစဉ်တွေကတလောက်ပါပဲရှင်။ဒီကနေ့ကြောက်အတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အယ်ဆန်ဒိုနဲ့ဂျွန်ဒရိုက်ဒန်တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွေအစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်။ဗီဒီယိုကိုသာတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကြီးအခက်အခဲကင်းကျင်းပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင်။ကျမနေပါပါ။